Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့ရဲ့ဗီအိုအေအမေရိကန်သံကနေ့2021ခုနှစ်စီဇန်တွေကိုမြန်မာစံနှုန်းချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းလုံးမီတာ24လေးစင်နဲ့50တက်လိုင်းလုံးမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမှတ်တင်ရေးထိုင်တဲ့သူပြောပြပေးပါမယ်။ ကိုရိုနာဗိုင်းရပ်စ်ဒုတိယအကြိမ်ကူးစက်မှုဒဏ်ကိုခံနေရတဲ့ဥရောပနိုင်ငံတွေမှာဒီရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်နည်းမျိုးစုံနဲ့အကြိုးပန်းနေကြပါတယ်။ကမ္ဘာတစ်လောနေစဉ်ကူးစက်မှုနှုန်းက3သိန်းခွဲနဲ့ဆန်းကျင်တင်နေတဲ့ထက်က သုံးပုံတစ်ပုံလောက်ဟာဥရောပကဖြစ်ကြောင်းတောက်ကြန်နေမှာပဲ။ဝေဘေးရှိုကမ္ဘာ့ချမ်းမကြီးဖွဲ့ကြီးကပြောပါတယ်။ဆင်နေနေ့မှာကူးစက်မှုဆန်းကျင်ညှင့်တင်နေတဲ့နိုင်ငံတွေကတော့ပေါ်တူဂီ၊နယ်သာလန်၊ပိုလန်နဲ့ရုရှားတို့ဖြစ်ပါတယ်။ ချိုက်ကျူးသူသမရနိုင်ငံကလည်းသူတို့စီမှာ၄ရက်ဆက်တိုက်ကူးစက်မှုနှုန်းမြန်မာနေတယ်လို့တောက်ကြနေမှာပြောတယ်လို့အီတလီပြင်သစ်ဂျာမနီနဲ့ယူကရိန်းနိုင်ငံတွေမှာလည်းကူးစက်မှုကတဟုန်တိုးမြင့်တက်လာနေတာပါ။အဆိုးဆုံးကစပိန်နိုင်ငံမှာဖြစ်ပြီးတောက်ကြပြည့်အထက်မှာလည်းနောက်ထပ်အကူးစက်ခံရသူက9000ရှိနေတာပါ။အမေရိကန်ကကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးတောက်ကြနေကအကူးစက်ခံရသူ9000ကျော်နေတာ ၃ရက်ဆက်တိုက်ရှိနေတာပါ။အခုဆိုကမ္ဘာတစ်လုံးမှာဒီယောဂါအကူးစက်ခံရသူ3,900ကျော်နေပြီဖြစ်ပြီးသေဆုံးရသူကတန်းကျော်ရှိနေပါတယ်။အမေရိကန်နိုင်ငံကတော့ဒီယောဂါနဲ့သေဆုံးရသူ2သိန်းကျော်နဲ့ကမ္ဘာမှာအများဆုံးပါ။ကိုဗစ်-19အကူးစက်ခံခဲ့ကြတဲ့အစပြီးပထမဆုံးဖြစ်လို့တဲ့လူမှုတွေ့ဆုံပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအင်ဂျီမာဆန်နေနေ့ကကျင်းပခဲ့ပါတယ်။ နိုဗ်မာ3ရက်နေ့မှာသမ္မတရွေးကောက်ပွဲကျင်းပတော်မှာဖြစ်တဲ့အတွက်ဒီယောဂါနဲ့ဆေးရုံမှာ3ရက်ကြာတဲ့အကူအညီခံခဲ့ရတဲ့သမ္မတထရမ့်ကသူ့ရဲ့မဲဆွယ်ပွဲတွေပြန်ပြီးစတဲ့အနေနဲ့အခုလိုကျင်းပလာလဲဖြစ်ပါတယ်။သမ္မတရဲ့ကျမရဲ့နဲ့ပတ်သက်လို့တော့မေးခွန်းတွေထုတ်တင်ကြဆဲပါ။ဒီလူမှုတွေ့ဆုံပွဲမှာတက်ရောက်သူအများစုဟာဒီယောဂါကူးစက်မှုပုံများလာတယ်လို့အသက်မခံထားရတဲ့လူင ကတော့နှာခေါင်းစီးတက်မထားပါဘူး။ဒီရောဂါပြန်ပြန်ဖြစ်တတ်ပေမဲ့ပြီးသွားမှဖြစ်ကြောင်းနဲ့ကာကွယ်ဆေးကတော့ဆန်ရင်ကင်လောက်အောင်အများဆုံးထွက်လာမယ်လို့လည်းအထောက်အထားမပြဘဲနဲ့သမရကပြောကြားခဲ့တာပါ။ဒီပွဲကိုတက်ရောက်လာသူတွေအနေနဲ့နှာခေါင်းစီးတက်ရမှာဖြစ်တယ်လို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့လိုပါလေ။ဒါပေမဲ့တက်ရောက်လာသူအများစုဟာတယောက်နဲ့တယောက်တော့ခက်ခွာခွာတိတ်မနေကြဘူးလို့ AP သတင်းမှာဖော်ပြပါရယ်။စနေနေ့ကျင်းပတဲ့ဒီပွဲနဲ့ပတ်သက်ပြီးအမေရိကန်ကူးစက်ရောဂါဆိုင်ရာအထူးကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကသမရအင်ဂျူနီနဲ့နှာခေါင်းစီးမတက်တဲ့လူလူစုဝေးမှုတွေကိုရှောင်ကျဉ်ဖို့တတိပေးခဲ့ပါတယ်။အောက်တိုဘာ၁ရက်နေ့မှာ COVID-19 အကူးစက်ခံတဲ့လက္ခဏာတွေစတွေ့ခဲ့တဲ့သမရထရမ့်ရဲ့အခြေအနေဟာအခုကမှဆက်ပြီးတည်ငြိမ်မှုရှိနေတာတွေ့ရတဲ့အပြင်ဖျားနာမှုလည်းမရှိတဲ့အတွက်စနေနေ့မှာပွဲတွေပြန်ပြီးကျင်းပနိုင်ပြီဖြစ်ကြောင်းအောက်တိုဘာ၈ရက်နေ့မှာသမရရဲ့သမားတော်ကြီးရှောင်းကွန်လီကအကြေညာချက်ထုတ်ပြန်ပြောဆိုရတာပါ။အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားနာဂိုနိုကာရာဘက်ဒေသအတွက်စနေနေ့မှာရရှိခဲ့တဲ့အပြစ်ခံရစဲရေးသဘောတူညီချက်ကိုချိုးဖောက်မှုရှိနေတယ်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြတဲ့အတွက်ရုရှားခြံဝင်ဆစ်ဆက်ပေးတဲ့ဒီအပြစ်ခံရစဲရေးနဲ့ပတ်သက်ပြီးမေးခွန်းတွေထုတ်လာကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပံ့ပိုးမှုနဲ့မော်စကိုမှာအမြန်ချင်းပါတဲ့ဆွေးနွေးပွဲတွေနောက်ပိုင်းရခဲ့တဲ့အပြစ်ခံရစေးသဘောတူညီချက်အရနာဂိုနိုကာရာဘက်ဒေသတွေကအာမေးနီးယားတပ်တွေနဲ့အဇာဘိုင်ဂျန်တပ်တွေကြားအကျဉ်းသားနဲ့တိုက်ပွဲရင်းတည်ဆောက်လာသူတွေရဲ့ရုပ်လောင်းတွေအလဲတယ်လုဖို့အပြစ်ခံရစေးရမှာဖြစ်ပါတယ်။အခုတိုက်ပွဲတွေဖြစ်နေတဲ့နာဂိုနိုကာရာဘက်ဒေသဟာအဇာဘိုင်ဂျန်တဲမှာရှိနေပေမဲ့ဒေသခံတွေကတော့အာမေးနီးယားမျိုးနွယ်တွေပါ။စက်တင်ဘာ29ရက်မှာစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ရာပေါင်းများစွာတည်ဆောက်ခဲ့ရတဲ့နောက်နှစ်ဖက်ဆွေးနွေးမှုကိုမော်စကိုမှာပထမဆုံးပြုလုပ်ခဲ့ပါတယ်။ဒါပေမဲ့စနေနေ့နေ့လယ်မှာစတင်တက်ရောက်တဲ့ဒီအပြစ်ခံရစဲမှုသဘောတူညီချက်ရပြီးမိနစ်ပိုင်းအတွင်းမှာပဲဒီသဘောတူညီချက်ကိုချိုးဖောက်ကြောင်းနှစ်ဖက်အပြန်အလှန်ဆက်ဆွဲခဲ့ကြတာဖြစ်ပါတယ်။ American Townman Texas P နဲ့ကနေ Mrs. P P နဲ့တကြောအန်ဒီယချီရဲ့မုံတိုင်းတစ်ခုဖြစ်နေတဲ့ဒရီပေးချက်တွေထုတ်ပြန်ထားတဲ့ Hurricane Delta ဟာလူဝီဇီယန်းနားပြည်နဲ့အလဲပိုင်းဒေသကုန်းတွင်းပိုင်းကိုတောက်ကြနေမှာဝင်ရောက်လာပါတယ်။American Pinnacle ကန်ယူရန်ဒေတာမှာလွန်ခဲ့တဲ့သတင်း3ပတ်လောက်ကဝင်ရောက်တိုက်ခတ်သွားခဲ့တဲ့ Hurricane Laura ဝင်ရောက်ရာလမ်းကြောင်းအတိုင်းဝင်လာတာဖြစ်ပါတယ်။ Hurricane Delta ဟာစနေနေ့အစောပိုင်းလောက်မှာအားပြော်သွားပြီးအပူပိုင်းမုန်တိုင်းအတွင်ပြောင်းသွားပေမဲ့ Louisiana ပြည်နယ်ဒေတာအတော်များများမှာမိုးတီးထန်ပြီးဒေတိုင်နှုန်းကတနင်္လာမိုင်60နှုန်းလောက်တိုက်ခတ်နိုင်တယ်လို့ American Hurricane Center ကသတင်းထုတ်ပြန်ထားပါတယ်။ ဟာရီကိန်းမုန်တဲ့တတိပိတ်ချက်တွေထုတ်ပြန်ထားတဲ့တိုက်ဆက်စ်ပြည်နယ်နဲ့လူဝီဇီယနာပြည်နယ်ဒေသတကျော်အပူပိုင်းမုန်တဲ့တတိပိတ်ချက်တွေကိုအစားထိုးထုတ်ပြန်လိုက်ပါတယ်။မုန်တဲ့ဒေသဟာတနင်္လာနေ့လောက်မှာအပူပိုင်းလေဖြည့်အားနဲ့ရံဝန်းကိုဖြစ်ပေါ်လာစေလိမ့်မယ်လို့ခန့်မှန်းထားပါတယ်။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ဒိုင်းနိုမီတာ40 kHz 9.33 ဒိုင်းနိုမီတာ51 kHz 9805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ17ရက်တနင်္ဂနွေနေ့မနေ့ခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ရှင်။ကျွန်မသင်္ကီးထိုက်ပါ။မြန်မာနိုင်ငံမှာစနေနေ့ကကိုဗစ် -19 ရောဂါကူးစက်ခံရသူ 2,100 ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်ဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်သူ 2,158 ယောက်ထပ်မံတွေ့ရှိတာကြောင့်အခုဆိုရင်တနင်္ဂနွေလုံးမှာဗိုင်းရပ်စ်ကူးစက်ခံရသူ26,064 ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကအောက်တိုဘာလ10ရက်ည8နာရီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။စနေနေ့မှာပဲဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်32ဦးရှိတာကြောင့်သေဆုံးသူစုစုပေါင်း598ဦးရှိသွားပြီဖြစ်ပါတယ်။တောက်ကြနေ့ည8နာရီကနေစနေနေ့ည8နာရီအထိဓာတ်ခွဲနမူနာ16,312ခုစစ်ဆေးခဲ့တာမှာကူးစက်ခံရသူ 2,158 ယောက်ထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။စနေနေ့အထိဆေးရုံဆင်းခွင့်ရသူကတော့ 9,050 ရှိပါတယ်ရှင်။ဒန်းထူညီများမှုအခြေခံပြီးအဓိပ္ပာယ်ရှိရှိတရုတ်နဲ့ဆွေးနွေးဖို့ထိုင်ဝမ်ကလိုလားပါတယ်လို့သမ္မတဆိုင်အင်ဝမ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ထိုင်ဝမ်ဟာတရုတ်ပိုင်နယ်လို့ပြောထားတဲ့တရုတ်အစိုးရနဲ့ထိုင်ဝမ်ကြားစီးရီးအရှိန်မြင့်လာချိန်မှာထိုင်ဝမ်သမ္မတဘက်ကငင်းချမ်းရေးကန့်လန့်လိုက်တာပါ။တရုတ်ဆိုရကထိုင်ဝမ်ကိုပိုပြီးတော့ဖိအားပေးလာနေပါတယ်။တရားဝင်သတ်မှတ်ထားတာမဟုတ်ပေမဲ့လည်းတရုတ်နဲ့ထိုင်ဝမ်ကြားဂျာဂန်ဆောင်အဖြစ်ယူဆထားတဲ့ထိုင်ဝမ်ရေလက်ကြားကဒေတာအထိကိုတရုတ်ဘက်ကဖြတ်တန်းဝင်ရောက်လာတာအပါအဝင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းထိုင်ဝမ်ကျွန်းအနီးတရုတ်လေတပ်ရဲ့လှုပ်ရှားမှုရှိခဲ့ပါတယ်။ကိုပိုင်ဆွေးရနယ်အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းကိုအမေရိကန်ဘက်ကပို့ပြီးတော့ထောက်ပံ့လာတဲ့အပေါ်မကြေမနက်ဖြစ်နေတဲ့တရုတ်ကထိုင်ဝမ်နဲ့အမေရိကန်ကြားပူးပေါင်းကြံစည်မှုကိုတုံ့ပြန်ဆောင်ရွက်တာလို့ပြောပါတယ်။ထိုင်ဝမ်ရေလက်ကြားအခြေအနေကတင်းမာမှုလို့ထိုင်ဝမ်သမ္မတဆိုင်ကအမျိုးသားညီအခမ်းအနားမင်းကိုမှပြောပါတယ်။ထိုင်ဝမ်ရေလက်ကြားတင်းမာမှုနဲ့အတူပဲတောင်ကျုပ်ပင်လယ်ပြင်အတွင်ပိုက်ဆိုင်မှုအငင်းပွားမှုတရုတ်နဲ့အိန္ဒိယရဲ့နေဆက်ပြဿနာဟောင်ကောင်ကိုတရုတ်ရဲ့ဖိနှိပ်ဖြိုခွင်းမှုတွေဟာဆိုရင်ဒေတာတွင်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့သမ္မတဆိုင်ကပြောပါတယ်။ထိုင်ဝမ်သမ္မတဆိုင်ရွေးကောက်ပွဲအနိုင်ရပြီးသမ္မတတာဝန်ယူခဲ့တဲ့2016ခုနှစ်ကစလို့တရုတ်ဘက်ကနှစ်ဖက်တရားဝင်ဆွေးနွေးမှုလမ်းကြောင်းကိုဖြတ်တောက်ခဲ့တာလည်းဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနဲ့ဆက်ဆံရေးပိုပြီးတော့လေးနဲ့ခိုင်မာလို့ကြောင်းတရုတ်သမ္မတရှီဂျင်းပင်ကပြောဆိုတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းကစနေနေ့မှာဖော်ပြပါဗျ။မြောက်ကိုရီးယားအနာရပါတီတည်ထောင်ခြင်းနှစ်ပတ်လည်အဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်ထံဂုဏ်ပြုသတင်းစကားပို့တာမှာတရုတ်သမ္မတကအခုလိုထည့်သွင်းပြောဆိုတာဖြစ်ကြောင်းသတင်းကဖော်ပြပါဗျ။မြောက်ကိုရီးယားအနာရလုပ်သားပါတီတည်ထောင်ခြင်း85နှစ်မြောက်နှစ်ပတ်လည်နေ့ကိုစနေနေ့ကကျင်းပခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ပရင်းတဒုံးကျည်အစီအစဉ်တွေကြောင့်အမေရိကန်ပါဝင်တခြားနိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုချက်မှတ်တဲ့နေရာမှာတရုတ်လည်းပါဝင်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးကနှစ်နဲ့ချီအေးဆက်သွားခဲ့ပြီးတဲ့နောက်2018ခုနှစ်နဲ့2019ခုနှစ်အတွင်းတရုတ်သမ္မတရှီနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့၅ချိန်တိုင်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မရိမှုတွေနဲ့လိင်ပိုင်းဆိုင်ရာထိပါစော်ကားမှုတွေအတွေ့တီရန်အဖြစ်ပေးရင်အစိုးရဘက်ကစဉ်စားသုံးသပ်လာရချင်းမှာပဲစနေနေ့ကလူပေါင်းရာနှစ်ချီလမ်းပေါ်ထွက်ပြီးတရားမျှတမှုအတွက်တောင်းဆိုခဲ့ကြပါတယ်။ဒီနှစ်ပိုင်းရဲ့အတွင်းမရိမှုနဲ့လိင်ပိုင်းဆိုင်ရာစော်ကားမှုတွေကဘင်္ဂလားဒေ့ရှ်မှာခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။ဇန်နဝါရီလကနေစက်တင်ဘာလအတွင်းချီပါတိုက်ခိုက်ခံရမှုသတင်းပေးတင်ကြားချက်တစ်ထောင်ရင်းမှာ ရာကျော်ကအုပ်စုဖွဲ့မရင်းမှုတွေဖြစ်တယ်လို့လူခွင့်ရေးအဖွဲ့အင်းအိုရှာလက်ကန်ဒရာအဖွဲ့ကပြောဆိုထားပါတယ်။မြို့တော်ဌာကနဲ့နိုင်ငံတော်ကဆန္ဒပြပွဲတွေမှာတော့မရင်းသမားတွေကိုကျုံ့မိန်ပေးဖို့တောင်းဆိုကြွေးကြော်ချီတက်ခဲ့ကြပြီးဒီထဲမှာကျောင်းသားတွေလည်းရာနဲ့ချီပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဆန္ဒပြပွဲတွေကြောင့် ဒီပြစ်မှုကျွလွန်သူတွေအတွက်တည်တံ့အပြစ်ပေးရေးအစိုးရဘက်ကတုံ့တက်လာနေရပြီးလမ်းမဲ့တင်းနှလာနေမှာအရေးပေါ်ပြစ်စင်ချက်အတွက်အစိုးရကအဆိုပြုချက်တည်းတင်ပြဖို့ရှိနေပါတယ်။အမျိုးသမီးတွေကြားကြောက်ရွံ့ဆိုရင်မှုလူမှုဓလေ့ထုံးစံတွေနောက်ဩဇာကြီးသူတွေရဲ့အကာအကွယ်ပေးမှုတွေကြောင့်မတန်ကြားတဲ့မတိမ်းမှုတွေလည်းရှိနေပါတယ်။မတိမ်းမှုကျွလွန်ခံရသူတွေက တန်ကြာအမှုဖွင့်ရင်လေတရားဥပဒေကြောင့်ရစီရင်အပြစ်ပေးနိုင်မှုကမရှိသလောက်ဖြစ်နေပြီးအမှုပြီးဖို့ကလည်းနှိမ့်နေချီကြာမြင့်လေရှိပါတယ်ရှင်။ဗီယူအီမြန်မာပိုင်းစီစဉ်ရဲ့တင်းနှင်းကနေနေမနေ့ကင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။
အခုကတော့သတင်းဆောင်မတွေဆက်သွယ်မြန်မြန်ခန်းတွေနဲ့အပတ်စဉ်ခန်းတွေကိုဆက်ပြီးနားဆင်ကြရအောင်ပါရှင်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းတွေအတိုင်းဘဲယုံကိုပြင်ဆင်လုံဆောင်ထားပြီးတော့နိုင်ငံတကာကမီဒီယာတွေနဲ့ရွေးကောက်ပွဲလေ့လာခြင်းသူတွေအတွက်လည်းခွင့်ပြုချက်ရှိရင်ဗီဇာပေးမယ်လို့အမေရိကန်နိုင် ောက်ပွဲอ่ะဗောเนาะဒါလွတ်လပ်ပြီးတရားမျှတအောင် free and fair ဖြစ်အောင်တမကြီးတို့ဘက်ကဘာကြီးလှုပ်ဆောင်တာလဲခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့ဟိုအမြင်တဲ့အတိုင်းပါပဲဒီမှာရှိနေတဲ့မဲယုံမှာဒီပါတီနဲ့ပတ်သက်ပြီးတော့ဒီပါတီကိုကိုစားပြုတဲ့အယောင်တွေဘာတွေကျွန်တော်တို့ထားရတာမရှိပါဘူးနောက်ပြီးတော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးဆက်မှတ်ထားတဲ့စီကံတိုင်းပဲကျွန်တော်တို့ဟာဆိုလို့ရှိရင်ပါတီစည်းရုံးရေးနဲ့ပတ်သက်ပြီးတော့လည်းဒီမဲယုံတွင်ပတ်ဝန်းကျင်တွေမှာကျွန်တော်လုပ်ခွင့်မပေးပါဘူး
ဟိုနိုင်ငံတကာလေးလာတဲ့သူတွေဒီအချိန်ကြီးမှာမြန်မာပြည်ကိုသွားကျင်နေဆိုရင်ရောတန်ယုံအနေနဲ့ဘယ်လိုများကူညီဆောင်ရွက်ပေးမလဲခင်ဗျာ
နိုင်ငံတကာလေးလာရေးနဲ့ပတ်သက်ပြီးတော့အပြည်တော်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့သူတို့တတ်မှတ်ထားတဲ့စီကံတတ်မှတ်ချက်တွေရှိပါတယ်ပြည်တော်ရွေးကောက်ပွဲကော်မရှင်ရဲ့ပြန်ကြားရေးဝန်ကြီးဌာနတွေနဲ့ဆက်သွယ်ပြီးတော့သူတို့ကနေပြီးတော့ဖွင့်ပြတဲ့ဒီပမီဒီယာပုံကိုတွေကိုတော့ကျွန်တော်တို့အနေနဲ့တာယုံနေရတယ်ဗီဇာတွေထုတ်ပေးပါမယ်ဆိုတော့ပြောပ
ြဟုတ်အခုတစ်ခါကလေပြီးခဲ့တဲ့2015ဟိုမဲစည်းအနေနဲ့ကျွန်တော်နှိုင်းရှင်ကြည့်လိုက်တော့ဒီမှာမဲပေးတဲ့လူကပုံများလာတာကိုတွေ့ရတယ်ခင်ဗျအဲ့ဒါဘာကြောင့်လဲမသိဘူးခင်ဗျအ
ဲ့ဒါကတော့ဘာလဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြတ်ပေါ်တိုးတက်မှုကိုမြန်မာနိုင်ငံသားတွေကပို့ပြီးတော့ရချင်းကားတဲ့စိတ်ဝင်စားမှုကိုပြသတဲ့အနေနဲ့ကျွန်တော်တို့ယုံကြည်ပါတယ်လို့လည်းမြင်တော့မြင်ပါတယ်ခင်ဗျ
အမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်မှာရှိတဲ့မြန်မာတန်ယုံမှာအော်တိုဘာလ10ရက်နဲ့17ရက်နေ့တွေမှာအမေရိကန်ရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးနိုင်ကြပါတယ်။မနေ့၈နိုင်ကနေညနေ9နိုင်အထိတန်ယုံကိုဖွင့်ထားပေးတာပါ။ကိုရိုနာကပ်ရောဂါကာလလည်းဖြစ်တဲ့အတွက်ကျန်းမာရေးနဲ့ဆိုင်တဲ့စည်းကမ်းတွေဖြစ်တဲ့မျက်နှာဖုံးတက်တာ၊လူတွေခက်ခွက်ခွာနေတာစတဲ့စည်းကမ်းတွေကိုတော့လိုက်နာရမှာပါ။စနေနေ့မှာမဲလာပေးသူတူဦးဖြစ်တဲ့မြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းရဲ့အတွေ့အကြုံလေးကိုအခုလိုမေးမြန်းခဲ့ပါတယ်
။မင်္ဂလာပါဒေါက်တာစိန်ဝင်းခင်ဗျာ1990ကမဲပေးတဲ့အတွေ့အကြုံနဲ့အခု2020မှာဒါပထမဆုံးအချိန်ပြန်ပေးရမှာလားခင်ဗျာ
ပထမဆုံးအချိန
်ဟုတ်ဘာရီများကွာချသွားပြီလဲခင်ဗျာ
ကွာချလာတော့ရွေးကောက်ပွဲကတလောက်ကွာချလာမှာဟောခုတော်တော်လည်းပဲဒီရွေးကောက်ပွဲအခြေအနေ1990တုန်းကဒီတပ်မတော်ကသူမာရှယ်လောအောက်မှာလုပ်တဲ့ဒီကောက်ပွဲเนาะ sampling အဲ့ဒီတုန်းကကျွန်တော်တို့အခြေခံဥပဒေမရှိသေးဘူးเนาะဒါတော့အားလုံးသိပါတယ်ခေါ်ချုပ်မှုကြီးဆုံးမကနေပြီးတော့ပြောသွားတာကဆက်သွားပြီးစစ်တမ်းရပြန်မယ်เนาะအဲ့တော့ခင်ဗျားတို့ဒီအခြေခံဥပဒေဆွဲတဲ့ကိစ္စတွေဘယ်လိုလဲတိုးတိုးနဲ့ဆိုင်ဘူးဟုတ်ပြန်ပါအဲ့တော့ချစ်ဒီအဲ့ဒီအခြေအနေကွာချားနောက်ပိုင်းအခြေအနေကပိုကွာချားတော့ เสียไอ้หลอลูโอจี้บีเมไปมาล่ะปาร์ตี้โอจี้บีเมไปมาล่ะครับลูโอจี้โหลูโอบะลุไม่เห็นบะเลยโอ้ยเนาะนอกพี่รอโอ้ฉันรู้อนิเนี่ยโหลูได้เนี่ยไม่ตุ่ยไหนเลยได้ไม่ตุ่ยไหนเลยสอมะก็อาภิญโหปาร์ตี้โอจี้บีไปบ่าวะปาร์ตี้อ่ะปาร์ตี้ลุ่ช่องแก่ตะเลย
ဒီပါတီယာဘလိုနေရာမှာပေါ်လစီတွေကိုဟုတ်လားရှိကြတယ်အခုလို့ဖြေကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာကိုဗစ်ကူးစက်မှုအများဆုံးရင်ဆိုင်နေရတဲ့ရန်ကုန်တိုင်းအတွင်းနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ပြီးနောက်ပိုင်းလုပ်ငန်းအတော်များများရထားရတာကြောင့်အခြေခံလူဒန်းသားတွေနေစဉ်စားသောက်ရေးအခက်ကြုံလာရပေမဲ့တည်တာမြင်တာနဲ့ကူညီထော းကိုကျမယီဝန်ကြီးဌာနကစက်တင်ဘာ20ရက်နေ့ကထုတ်ပြန်ခဲ့တာအခုဆိုရင်3ပတ်ကြာလာပြီဖြစ်ပါတယ်ဒီကာလအတွင်းယောဂကူးစက်မှာကိုစိုးရိမ်လာကြရောနေမြေကျော်ပြီးသွားလာခွင့်ပိတ်ထားတာကြောင့်ပါအငှားရင်မောင်းသမားတွေအခက်ကြုံနေရပုံကိုမြောက်တကုံမြို့နယ်ကကိုပိုင်ရင်ပြီးဆွဲသူဦးတန့်စင်ဦးကပြောပါတယ
်ကားကတော့အခုကျွန်တော်တို့ကတော့ရက်သွားတဲ့ပုံစံဖြစ်တာလားနော်အခုအုံနာကြီးနဲ့မဖြစ်မနေမောင်းမယ့်လူတွေကြတော့ဒီအားတွေပြန်အားကုန်တော့ပေါ့ကောင်းလားဆောင်းမများဒီမှာတားရီပုံနေတာကိုတွေ့ကြရပါမယ်။ဘာများတော့ဆိုအစိုးရအဲ့လိုဝေချန်ရေးဆိုရင်လုံးဝမရှိဘူး။မရှိတော့ဟိုလွတ်တော်ကိုယ်စားလှယ်ကသူကသူပိတ်ဆနေရောပေါ့နော်။အကက်ကျဲရှိတဲ့လူတွေရောသူစီကွန်မန့်နဲ့လှမ်းပြီးတော့တောင်းပါ။အဲ့ဒါသူကလိုက်ပေးရ။ကော်ရုံမရှိုံနဲ့တော့တယ်လီဖုန်းနံပါတ်ပေးပြီးတော့မတောင်းကြဘူးလေ။တော်တော်ကြီးကိုခက်မှတောင်းတာပေါ့နော်။အဲ့ဒါသူတော်တော်ပေးတယ်။ဆန်တို့စီတို့ကျူတို့ခောက်ဆွဲကြောက်တို့ပေါ့
။ Stay at home အမေစတင်ထုတ်ပြန်ပြီးရပိုင်းတွင်ရန်ကုန်တိုင်းတွေကပြည်သူတွေစားတော့ရေးပြေလဲအောင်စားနပ်ရိက္ခာကိုခွဲတန်းနဲ့ဖြန့်ဝေဖို့စီမံဘဏ္ဍာဝန်ကြီးဌာနကအစည်းအဝေးကျင်းပပြီးပြင်ဆင်တဲ့သတင်းတွေထွက်ပေါ်ခဲ့တာပါဒါပေမဲ့အခုချိန်ထိဘယ်လိုအခြေခံစားတော့ကုန်မျိုးမှလာရောက်ကူညီတာမရှိသေးဘူးလို့မင်္ဂလာရုံမြို့နယ်ဇပင်တုဆက်ယုံတခုမှလုပ်နေတဲ့မတ်ခိုင်ခိုင်ကပြောပါတယ်
အခု24ရက်ဆိုတော့တရားဝင်ဆက်ပိတ်လိုက်ပြီပိတ်ထားတဲ့အတွက်တော့အခြေခံလားစာမပေးနိုင်ဘူးလို့ပဲပြောတယ်နောက်တော့အခုလိုကာလအတွင်းမှာကြတော့လူမျိုးစံတို့ဘာလို့အဆက်အစအရရာဘသူစီရမှလည်းရတာလည်းမရှိဘူးအရင်ခက်ခဲတွေရှိနေတော့ဘလို့အောင်စားတော့မှမသိဘူးလို့အောင်မှအခုအဲ့လိုကြုံတွေ့နေရတဲ့လူတွေကဒီမင်္ဂလာတုံးဒီကမြို့နယ်တုံးမှသုံးပုံနှစ်ပုံလောက်တော့ရှိပဲရှင
်းရန်ကုန်ယူဇနာပလာဇာမှာအဝတ်ထည်တွေရောင်းတဲ့ကိုယ်ချက်ကတော့သူတို့ဈေးတွေပိတ်ထားရပြီးဆိုင်လူသမားတွေလည်းနေ့စဉ်စားတော့ရည်ပြဿနာကိုလုံးပန်းနေရတယ်လို့ဆိုပါတယ်
ဒီလည်းပိတ်တယ်ဆိုင်လည်းပိတ်ထားတာပေါ့ဒီဘွားကြီးလည်းမရှိတော့ဒီဝန်ထမ်းတွေတော့ကြတော့သူတို့တော့ဖိချိုက်တယ်ပေါ့နော်နောက်တော့ဗျာဆိုင်ကငှားပြီးလှုပ်တာတဲ့လူလုပ်ငန်းလည်းမဖြစ်ဘူးဆိုင်ရေးရဲတက်တာပေါ့နော်ဒီလှုပ်သမားတွေသူ့ချီးပြီးပေါင်နေပြီသူ့တော့ကမနဲ့ခံတော့မရှိဘူးဗျာအဲ့တော့သူတို့ကဆိုင်ရံပြီးအများကြီးရှိတယ်သူပြေးရဖွဲ့ပြောတာပဲဆီယံလမ်းစားတွေသူပြေးလာတော့ကျွန်တော်တို့မကြားဘူးပေါ့
ကိုဗစ်ကြောင့်လူမှုဖူလုံရေးခံစားခွင့်မရှိတဲ့အလို့သမားတွေအတွက်စားဝတ်နေရေးအခက်အခဲကိုကူညီဖို့အစိုးရကကြန့်ငွေဘီလီယံ20သုံးဆွဲဖို့ပြင်ဆင်နေတဲ့သတင်းတွေဒီအပိုင်းတွင်ထွက်ပေါ်ခဲ့ပါတယ်။ယောဂကူးစက်မှုတွေအခုတည်းပိုပြီးဆက်တိုးဖြစ်နေမယ်ဆိုရင်နေ့စဉ်ဘဝအခြေအနေကိုမတွေးဝန်ဘူးလို့စက်ယုံအလို့သမားမတ်ခန့်ခင်ကညွှန်ပြပါတယ
်။သူတို့အခက်အခဲဖြစ်နေတဲ့အချိန်မှာပေါ့နော်။စက်ယုံဘက်ရဲ့အနေထားကြမြင်တော့လေအပြည့်စုံမပေးနိုင်အောင်မှဖူလုံရေးရပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ဟိုအခြေခံလားစာလေးကိုတော့ရာခိုင်နှုန်းတင့်တော်တလောက်လေးချက်ပေးစေခြင်းနဲ့ကိုယ့်ရဲ့လက်ရှိစားရည်တောက်ရည်လေးနေလို့ရခိုလုံလို့ရဖို့လေးအတွက်လောက်ပဲတောင်းဆိုချင်တာပါရှင
်။ရန်ကုန်တိုင်းအတွင်းမင်္ဂလာရုံမြို့နယ်ဟာစဲယုံအလုပ်ရောအများစုရှိတဲ့ဒေသလေးဖြစ်ပါတယ်ခင်ဗျာ
။လေပါပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့ရုပ်သိရင်လည်းပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုသပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Friendly မြန်မာနဲ့ကိုလင်းချင်းယူဝင်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးရမ။ဒီတစ်ပတ်မှာတော့တမိုးမှာရေတကြောကခုံးမှုကိုစဉ်းနေစဉ်အဖိုးအိုတယောက်နဲ့သူရဲ့အသက်ခွင့်နဲ့အရွယ်မျိုးကိုသိသက်တဲ့အကြောင်းကိုတင်ဆက်ပေးမှာပါ။
အမေတော့ပြန်ခလိုက်တဲ့တောက်တော့ရေစပါမှာပို့ထားလိုက်တာ။ဒါကြောင့်ရိုက်ချက်ချက်သွားမြောက်။ဟုတ်ပါတော့ဒီလိုဟာနဲ့ဝေးလိုက်တာဗျ။
သူရဲကင်းစကားမှာကြုံရရတဲ့အတွေ့အကြုံကိုပြန်ပြောပြနေတဲ့ဦးပြုံးချူရဲ့မိပါဒီဆောင်မအပြည့်စုံကိုမုံရကင်းဆက်ကတရင်တော့အီးအီးမုံကရေးသားထားပြီးကျော်ဝေဖြိုးကဆက်ပြောပြပေးသွားမှာဖြစ်ပါတယ်
စကိုင်းတိုင်းဒေသကြီးတမူးမြို့နယ်မှာဖြစ်ပွားခဲ့တဲ့အမှုကိစ္စတစ်ခုအတွက်မြေဖို့နှစ်ယောက်ဟာတရားမျှတမှုကိုလိုလားနေကြပါတယ်။သူတို့မြေဖို့နှစ်ယောက်ကိုရဲစခန်းမှာအမှုဖွင့်တိုင်ကြားထားခြင်းမရှိဘဲဝေးဆက်နှစ်သိန်းကျောက်တဲ့အမှုအတွက်ရိုက်နှက်စမီခံရတယ်လို့ဆိုပါတယ်။
ဆံရကတော့နားမှာ20လက်ဝါနဲ့ရိုက်ခါရတယ်20ပြ။နောက်ပြီးရင်သားမှာက20အကန့်ခါရတယ်ပြ။နောက်ကျောမှာ5ကျက်ရိုက်ခါရတယ်ပြ။အော်ရတာကရဲပေါ်ပြကျွန်တော်ဟိုအရှိကိုရိုက်တာကကျွန်တော်တို့ဥအောင်ဖြေကရဲကင်းတက်စီဆိုတာနာမည်လည်းကျွန်တော်ကမသိဘူးပြအဲ့ဒါကျွန်တော်မျိုးကိုရှိတာကအောင်ကြီးနဲ့အဲ့ဒီတက်စီဆိုတဲ့ရဲပဲပြသူလည်းထောက်ခိုင်းတာကကျွန်တော်ကိုလည်းလက်လက်မြောက်အောက်မှာတမန်တလဲမှာတဲပုံပုံပြီးတော့မှဒူးထောက်ဒူးထောက်ပြီးတော့မှလက်မြောက်ပြီးမှအလိုလိုလေးရှိတယ်ခင်ဗျားတို့အဲ့လိုကြီးမင်းစစ်နေတော့သမ်းစံတစ်ခါလဲတပ်လိုက်တော့ကျွန်တော်အဲ့လိုဒီခွင့်ပေးတယ်
တမူးမျိုးအောင်စရရက်ကွက်မှာနေထိုင်တဲ့ဦးပြုံးချူဖြစ်ပါတယ်။သူတို့မိသားစုဟာသူများလည်းမှာပြိုးနှုတ်လိုက်ရင်မိသားစုရက်တည်နေရတာပါ။သူကအသက်60ဆွေအဖိုးတို့ဦးဖြစ်ပြီးဇူလိုင်23ရက်နေ့ကတော့သူများလည်းမှာပြိုးနှုတ်နေတော့မိတ်ဆွေတယောက်ကအောင်စရရဲကင်းကခေါ်တယ်လို့လာပြောတာကြောင့်ချက်ချင်းသွားခဲ့ပါတယ်။ရဲစခန်းကိုရောက်မှအောင်စရရက်ကွက်မှာရေကြောတရားဆောက်လုပ်နေတဲ့အင်ဂျင်နီယာအဖွဲ့ထံပျောက်သွားတဲ့ငွေကျပ်23သိန်းကိုမိဖြစ်သူကဦးပြုံးချူစီမှာအထားတယ်လို့ထွက်ဆိုခဲ့တာကြောင့်ခေါ်ယူစစ်ဆေးတာမှန်သိလိုက်ရပါတယ်။ဒီပြည်သူကိုတော့ရက်ွက်ထဲကကလေးတယောက်နဲ့အတူဇူလိုင်လ22ရက်နေ့ကရေကြော်တရားစောင့်နေတဲ့နေရာဘက်ငါးချရာလိုက်ကြည့်နေတော့ရဲစခန်းကဖမ်းခေါ်သွားခဲ့တာပါရေကြော်တရားစောင့်လို့နေတဲ့အင်ဂျင်နီယာတွေကသူတို့ပိုက်ဆံပြောက်သွားတဲ့အတွက်သူတို့အနီးဝန်းကျင်ကိုလာလေးရှိတဲ့ကလေးနှစ်ယောက်ကိုတန်တရားရှိတယ်လို့ရဲစခန်းမှာတွားရောက်ပြောကြားခဲ့ပါတယ်အမှုတော်မဖွင့်ခဲ့ပါဘူးဒီလိုတန်တရားရှိတဲ့ကလေးနှစ်ယောက်ကိုရဲစခန်းကဇူလိုင်လ22ရက်နေ့မှာခေါ်ယူစစ်ဆေးပါတယ်နောက်တစ်နေ့မှာတော့အုတ်ထင်းသူနဲ့ပြန်လာဖို့ပြောတဲ့အတွက်အဖွားဖြစ်သူနဲ့အတူရဲစခန်းကိုပြန်သွားခဲ့ပါတယ်
။အင်းတော့ဘုရားကရဲကားဓာတ်ကိုကဟိုအင်းတော့ညနေကမှသူကရဲကားတော့ဆောင်မောင်းတော့လား။ညနေတော့အမီနဲ့တားနဲ့အတူတူပြန်လို့ခဲ့တာ။မင်းနဲ့ဆိုင်ကြတော့ပြန်ဆိုရပြ။နောက်တော့အမီနဲ့တားနဲ့ပြန်သွားလိုက်ရဲ။တွားတော့ဟိုကြတော့အမီတော့ပြန်ခလိုက်တဲ့တောက်တော့ရဲစခန်းမှာပို့ထားလိုက်တာ။ဒါကြောင့်ရိုက်စစ်စစ်သွားပြ။ပါတော့ဒီလိုဟာနော်ရိုက်ကြပြ။ဒါပိုက်လုံးနေနော်။ပိုက်လုံးနေနော်ရိုက်ကြပြ။နောက်ပြီးတော့စာချုပ်တော့ဘာခွန်နဲ့ပြတာပြ။နောက်ကလုံးပိုင်ဟာချက်ပဲရှိနေတယ်နော်တော့။အေးဒီနေ့တော့မိငါချိန်ချိန်လောက်ရှိမှာပြ။ပြတာ
။ဦးပြုံးချိုရဲ့မိကသူကြုံတွေ့ခဲ့ရတာကိုပြောပြနေတာပါ။ဦးပြုံးချိုတို့မှာအတူနေမိသားစု6ယောက်ရှိပြီးအခုသူနဲ့အတူနှိပ်စက်ခံခဲ့ရတဲ့သူမိကမိဘတွေမရှိတော့တာကြောင့်အဖိုးအဖွားတို့နဲ့အတူနေထိုင်ပါတယ်။ဒီမှာရှိတော့တဲ့ကလေးတွေကအဖိုးနဲ့အဖေကိုအဖေအမေလိုပဲခေါ်ကြတာပါ။ရဲစခန်းမှာစစ်ဆေးနေတုန်းကပိုက်ဆံယူတဲ့အဖိုးစီမှာအထားတယ်လို့ရိုက်နှက်ပြီးအတင်းဝင်ခံခိုင်းခဲ့တာကြောင့်မမှန်တာကိုထွက်ဆိုခဲ့ရတယ်လို့ကလေးကတော့ပြောပါတယ်။ရာသတ္တကြီးဥရီပုံမှ83မှာအသက်9နှစ်အထက်နဲ့10နှစ်အောက်ကလေးသူငယ်တွေရဲ့ပြုလုပ်မှုဟာအမျိုးအမြင်နဲ့မပြည့်စုံသေးတဲ့အတွက်ပြစ်မှုမမြောက်ဘူးလို့ပြဋ္ဌာန်းထားပါတယ်။2019ခုနှစ်ကလေးသူငယ်ခွင့်ရင်းများဆိုင်ရာဥပဒေပုံမှာ88ကာကြီးမှာလဲအသက်10နှစ်အောက်ကလေးသူငယ်ဤပြုလုပ်မှုသည်ပြစ်မှုမမြောက်လို့ပြဋ္ဌာန်းထားပါတယ်။အဆိုပါကလေးတွေပြစ်မှုကျူးလွန်ရင်လည်းမိဘအုပ်ထိန်းသူရှေ့မှာမေးမြန်းရမှာဖြစ်ပြီးညှိနှိုင်းပြီးမှသာဖြေရှင်းခွင့်ရှိတယ်လို့ပါပါတယ်။သူတို့မျိုးကိုခေါ်ယူစစ်ဆေးတုန်းကဥပဒေအရမိဘအုပ်ထိန်းသူရှေ့မှာစစ်မေးခဲ့ခြင်းမရှိဘူးလို့မိသားစုကဆိုပါတယ်။ကလေးငယ်ကဝန်ခံခဲ့တဲ့အတွက်သာဥပြုံးချုပ်ကိုလည်းခေါ်ယူစစ်ဆေးခဲ့တာပါ။စမီခံရတဲ့ဥပြုံးချူက
ခုနှစ်လပိုင်း22ရက်နေ့ကကျွန်တော်မရှိဘူးရှိုးနှုတ်သွားတာတော့တမမိကြီးဖြစ်တဲ့ကိစ္စကိုလည်းကျွန်တော်ကဘာမှမသိရဘူးရဲစခန်းကခေါ်တယ်ခင်ဗျားလာခဲ့ဦးဆိုလို့အဲ့ဒါကျွန်တော်သွားလိုက်တယ်လေတဲ့ကနေမှသွားလိုက်တယ်ရှိုးနှုတ်ရဲ့နေအဲ့ဒါသွားလိုက်တော့ကျွန်တော်အဲရဲစခန်းကဓာတ်ရိုက်ချုပ်ထဲမှာကျွန်တော်ထည့်တယ်ကျွန်တော်ကဘာလည်းမသိရဘဲနဲ့ထည့်ခါရတယ်
အောင်စီရရဲ့စခန်းမှာဇူလိုင်23ရက်နေ့နေ့လယ်2နာရီလောက်ကနေည7နာရီလောက်အထိရိုက်နှက်စစ်ဆေးခံရတယ်လို့သူကပြောပါတယ်။သူည7နာရီလောက်စခန်းကပြန်လို့မှတပတ်ခန်းကထွက်လာတဲ့ဤဖြစ်သူကိုပါတွေ့ပြီးတယောက်စလုံးကိုစစ်ဆေးတာမှသူတီးလိုက်ပါတယ်။ရဲတွေဟာခေါ်ယူစစ်ဆေးစဉ်ကရက်မူးနေတာကိုဥပြုံးချူကရိတ်စားမိခဲ့တယ်လို့ဒါဟာကြောက်စရာကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။မိဖြစ်သူကို၂ရက်တာစစ်ဆေးမေးမြန်းပြီးအဖိုးဖြစ်သူကိုတော့ပိုက်ဆံပေးမယ်လို့လက်မှတ်ထိုးခဲ့တဲ့ဇူလိုင်26ရက်နေ့အထိ၃ရက်တိုင်တိုင်နေ့စဉ်ခေါ်ယူစစ်မေးခံရတာပါ
ကျွန်တော်လည်းကတအားကိုကြောက်တော့တာဒါလည်းမခံနိုင်တော့တာနဲ့ကျွန်တော်လည်းအဲ့ဒါနားရီလည်းဥမျိုးလုံးကြီးအစားအစင်ကျွန်တော်မျိုးလုံးကြီးများခူးလို့ကြောင်လို့နေတာလေမျိုးလုံးတစ်ဖက်ကအဲ့ဒါကြောင့်မို့ကျွန်တော်လည်းအဲ့ကြောင်
ဒီရတဲ့တာမှုနဲ့ကျွန်တော်ရတဲ့တာမှုအတက်ကလေးကိုကာကွယ်ပေးလိုက်တာပါမယူတာကတော့ကျွန်တော်တို့ကအမှန်အမှန်တိုင်းမှာပဲဆရာမဒါပေမဲ့ပိုက်ဆံပေးဖို့ဘလို့မှအဆင်မပြေတော့တဲ့အခါတမူးဥပဒေထောက်ကူပေးရေးအဖွဲ့ထံသွားရောက်အကူအညီတောင်းခံတယ်လို့ဦးပြုံးချိုကပြောပါတယ်
ပိုက်ဆံစနေတဲ့ကြောင့်တာနဲ့ပတ်သက်ပြီးအမှုတိုင်ကြပ်ဖွင့်ထားခြင်းမရှိဘဲဥပြုံးချိုတို့ကိုခေါ်ယူစစ်ဆေးတာဖြစ်ပြီးရိုင်းတဲ့စစ်ဆေးခဲ့တာကတော့ရဲတွေဟာလိုင်းနိုင်ရမယ်တာဝန်ဝတရားကိုပြတ်ကွက်တာဖြစ်တယ်လို့ဦးတင်မြင့်ကပြောပါတယ်အခုမရှိဘဲနဲ့ခေါ်ယူချုပ်ထားတဲ့ဆိုတာဒီရဲလက်ဆွဲတစ်သုံးချုပ်တိအရာချုပ်လို့မရဘူးဒါသူတို့လိုက်နာနေလို့တရားပြတ်ကွက်တယ ဖြစ်ရုံတည်ရုံ
ရဲလက်ဆွဲဥပဒေ136တက်မှာတရားဥပဒေနဲ့ဆန့်ကျင်ပြီးတစုံတယောက်သောသူကိုအဂရိလိုက်စားရေးဖြစ်စီမလုံမုံသားရေးဖြစ်စီချုပ်ထားလျင်ရာသက်သက်ကြီးဥပဒေပုံမှာ220နဲ့300လေးဆက်နှစ်အရထောင်တန်နှင့်ငွေတန်စီရင်ပိုင်ခွင့်ရှိသည်လို့ပြန်ထန်ထားပါတယ်ရဲလက်ဆွဲဥပဒေ
13ရှစ်တုံရအရတော့မြည်တိရဲအရာတန်းအမှုတန်းမဆိုမိမိတို့အချုပ်တွင်ရှိသူတစုံတယောက်ကိုအကြောင်းအခွင့်မရှိဘဲနာကျင်အောင်ပြုလုပ်လျင်၎င်းအရာရှိကိုရာဇဝတ်တရားသူကြီးကပြစ်မှုတင်ရှားရပြစ်ဒဏ်ချမှတ်ရတွင်3လအထိထောင်ဒဏ်တော်၎င်းငွေဒဏ်တော်၎င်းဒဏ်နှစ်ရက်သုံးတော်၎င်းစီရင်ရမယ်လို့ထောင်960ရဲဥပဒေပုံမှ53ပါပြဋ္ဌာန်းပါရှိပါတယ်
ခုခန့်ညင်ကမစွမ်းနိုင်သောအကျဉ်းသားများကိုညှင်းသားနှိပ်စက်ခြင်းမှာရဲအဖွဲ့၏ဂုဏ်သိက္ခာကိုနှိမ့်ကြသည်သောအပြုအမူဖြစ်၍၎င်းအပြုအမူပြုလုပ်ကျူးလွန်သူကိုမိတိနည်းနည်းများမညှာတာအပ်ပေလို့ရဲလက်ဆွဲဥပဒေ
13ရှစ်စင်မှာပြဋ္ဌာန်းထားလာပါအခုတော့အောင်စရာရဲကင်းစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်တွေကိုတမှုခရိုင်ရဲမှုကခုံရုံးဖွဲ့စစ်ဆေးနေပြီလို့ဩဂုတ်လတတိယပတ်ကတိုင်းဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ကိုတိုင်းရဲတပ်ဖွဲ့ကအကြောင်းပြန်ကြားပါတယ်
ကလေးကိုစစ်တုံးကသူ့ဖိုးစီပေးထားတယ်လို့ထွက်ဆိုတာရှိတယ်လို့တိုင်းရဲတပ်ဖွဲ့မှဦးစီးအရာရှိပထမတန်းအတူရဲမှုကြီးပါဝင်ကပြောပြပါတယ်ဒါပေမဲ့ရဲတွေဘက်ကအကြမ်းဖက်ရိုက်နှက်တာမျိုးတော့မရှိဘူးလို့သူကညင်းဆိုထားပါတယ်ဟုတ်ကဲ့အေးဖိုးကြီးဟုတ်တယ်ကျွန်တော်တို့ဒီကစားမှရှိတယ်ပြန်ပေးမှုလို့ပြောတယ်ပြန်ပေးမယ်ဆိုပြီးအဲ့မှာဟိုဟာလက်မှတ်တွေပါထိုးနေသူတွေအဲ့မှာရ
ဒီစစ်စစ်ပေါ်ကြရတော့ဒီရက်ရက်တဲ့တိတိရှိတော့ပြောတယ်ကြိတ်ကန်ထွက်တာတော့မရှိဘူးချုပ်ကနေထိတာအချင်းတစ်ခုလို့ချုပ်ဦးတွေကိုစခန်းထဲမှာတစ်ခုစိတ်တာရှိတယ်ဒီဘက်ကရေဘက်ကလည်းမမောင်းပါဘူးမုံကိုဖွဲ့ပနေဖို့ခိုးစိတ်တာတွေကများမလုပ်သေးဘူးလက်တာနေတာတော့မရှိဘူးဥပြုံးချုပ်ကတော့သူ့ကုန်တိတ်ခါအတွက်ပိုက်ဆံကြောက်တာနဲ့ပတ်သက်ပြီးအမှန်တရားပေါ်စေခြင်းတယ်လို့နောက်ထပ်
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းလင်းမယ်လို့တို့တန်ဖွဲ့သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဘုံရကိစ္စကကျော်ဝေချူပြီးမတို့တန်ကအေးရစာနီနဲ့ဒါရင်ချင်းဆိုဖြစ်ပါတယ်။တို့တန်အပတ်စဉ်အတန်နဲ့အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook ဆာမင်နာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်နေတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့ညနေမနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့စုစံရပြည်ရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီးFrontier မြန်မာနဲ့ Foundation ဥွယ်နေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွေမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအချို့တင်ရှိပါတယ်။မင်္ဂလာရှိပါနေလို့ဖြစ်ပါစေရှင်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ယုံမြတ်တညာအစီအစဉ်တွေကိုတော့နေ့စဉ်ည9:00 နာရီကနေ 9:00 နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
လာပါခင်ဗျ VOA မြန်မာပိုင်းကနေပြီးဆက်လက်တင်ပြနေပါတယ်2020နိုဝင်ဘာလအထူးထူးရွေးကောက်ပွဲနဲ့ပတ်သက်လို့အထူးအစီအစဉ်တရက်ကို VOA မြန်မာပိုင်းကအဆင့်တက်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့ရွေးကောက်ပွဲနဲ့ကိုဗစ်အလွန်မြန်မာစီးပွားရေးညွှန်ပိုင်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတက်ဆက်ပြီးပါမှာဖြစ်ပါတယ်ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီအထွေထွေအတွင်းမှုကိုရဲနိုင်အောင်နဲ့စီးပွားရေးပညာရှင်လည်းဖြစ် NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းမှုဟောင်းလည်းဖြစ်တဲ့ဦးမင်းခင်တို့ပင်တိုင်ဆွေးနွေးထားပါတယ်Channel FFE ရဲ့ Editor ကိုမှုတက်ကစီစဉ်တက်ဆက်ပေးထားတာ
ပါ။အားလုံးပဲမင်္ဂလာပါခင်ဗျာ။2020ရေကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါရယ်။ဒီစီစဉ်ကတော့2020ရေကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးရင်းခုန်သွားကြတဲ့စီစဉ်ပဲဖြစ်ပါရယ်။အဒီဘက်မှာတော့2020ရေကောက်ပွဲနဲ့ကိုဗစ်လိုမြန်မာစီးပွားရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါရယ်။ဒီစီးပွားရေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ပြည်သူ့ရှေ့ဆောင်ပါတီရဲ့ဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီဖြည့်ဖြည့်ရင်းမှုကိုရဲနိုင်အောင်အဲ့ဒါစီးပွားရေးလေးတာသူတို့ဖြစ်ပြီးတော့ NLD ဘဟုစီးပွားရေးကော်မတီဖြည့်ဖြည့်ရင်းမှုဟောင်းအငယ်ဦးမင်းခင်ဖြစ်ပါတယ်။စီးနေပွဲနဲ့ပတ်သက်ကျွန်တော်တို့ဒီကသွားမှာကတော့ဒီ2020ရွေးကောက်ပွဲနဲ့ကိုဗစ်လိုမြန်မာစီးပွားရေးပြောင်းလဲချက်ဆိုတဲ့ခေါင်းစဉ်မှာဆိုတော့ဟိုလက်ရှိချိန်မှာကျွန်တော်တို့ဒီကိုဗစ်ကြောင့်လေဒီနိုင်ငံတကာရောမြန်မာပြည်မှာရောကျွန်တော်တို့စိန်ခေါ်မှုကြက်တဲတွေရှိရဲ၊လက်တွေသောနိုင်ငံရေးရစိန်ခေါ်မှုကြက်တဲတွေရှိရဲ၊လူမျိုးရေးရစိန်ခေါ်မှုကြက်တဲတွေရှိရဲ၊နောက်တစ်ခါဒီစီးပွားရေးရစိန်ခေါ်မှုကြက်တဲတွေရှိရဲပေါ့။အဲ့တော့ကျွန်တော်တို့ဒီမှာဆွေးနွေးမှာတော့စီးပွားရေးနဲ့ပတ်သက်တဲ့ဟာပို့ပြီးတော့ဆွေးနွေးမှာပေါ့နော်အခြေခံပြီးတော့အဲ့တော့ဒီစိန်ခေါ်မှုကြက်ကဘာတွေဖြစ်လာနိုင်လဲပေါ့နော်2020အလွန်မှာကိုဗစ်ကြောင့်ဖြစ်လာနိုင်မယ်စီးပွားရေးစိန်ခေါ်မှုကြက်တဲတွေကဘာတွေဖြစ်လာနိုင်လဲပေါ့။ဒါလေးကိုဆွေးနွေးပေးစေဒီမှာအရင်ဆုံးတော့ကျွန်တော်အန်ကယ်ဦးမင်းခင်ကိုဆက်ပြီးဆွေးနွေးပေးသင့်တယ်ခင်ဗျအန်ကယ်ဆက်ပြီးဆွေးနွေးပေးပါဦး
ဟုတ်ကဲ့ကိုဗစ်ကြောင့်ကျွန်တော်တို့လက်မှတ်ကတော့ကိုဗစ်ကိုတာဝန်ရေးထိန်းသိမ်းရေးကုသရေးဒါတွေလုပ်နေရတဲ့အတွက်ကြောင့်ဟလာရင်းမြစ်တွေသုံးဆွဲရတဲ့စီပွားသုံးဆွဲရတဲ့အတွက်ကြောင့်နော်စီပွားရေးဘက်မှာအားမပြေနိုင်တာနောက်ပြီးတော့ကစီပွားရေးနှေးကွေးသွားတာရက်ချိုးဒီရက်ဆိုင်သွားတာဆက်ပြီးနော်စီပွားရေးလမ်းကြောင်းပုံစံလေးပုံစံတစ်တစ်ခုဘက်ကိုကျွန်တော်တို့ကကြောင်းသွားမယ်တော့အပီရတော့ဒါဒီနဲ့ရင်ဆိုင်နေရတာเนาะဒါမျိုးရင်ကျွန်တော်တို့ကြုံလာပြီပေါ့ခြေဟိုတချို့နေပယ်ဒီမှာလည်းထိခိုက်တာကမြင်နေရပြီအဲ့တော့ရှေ့လျှောက်လေဒီလိုအခြေအနေတွေကျွန်တော်တို့လာတော့မယ်ပေါ့เนาะအဲ့တော့လက်ရှိထိခိုက်မှုအလားအလာကတော့အဲ့ဒါလေးမြင်နေရတယ်နိုင်ငံကမှာတော့အလားဘိုးကျွန်တော်1930ကျော်40နီးပါးလောက်ကဖြစ်ခဲ့တဲ့အဲစီးပွားရေးတက်စီးပွားပြက်ကကြီးကြီးဖြစ်မယ်လို့လည်းပြောကြတယ်ပေါ့เนาะဆိုတော့တကယ်လက်တွေဘလောက်ထိချီအောင်လဲဘလောက်ထိခိုက်မလဲဒါမပြောနိုင်သေးဘူးဒါပေမဲ့တပြိုင်တည်းမှာပဲခြေပွားရေးထိခိုက်မှုအလားအလာနဲ့ခြေပွားရေးဒီပေါ်မှာဟိုစပရင်ကောင်းယူနိုင်တဲ့အလားအလာတချို့လဲကျွန်တော်တို့လောလောဆယ်တော့မြင်နေရတယ်နော်အဲ့တော့ထိခိုက်မှုအပေါ်မှာမူတည်ပြီးတော့ဘယ်လိုဘလာတုံ့ပြန်မလဲဒါမှမဟုတ်အလားအလာပြင်ကောင်းဘယ်လိုယူမလဲပေါ့နော်ဒါလေးတော့တခြားစမ်းသစ်သုံးသပ်ဖို့တော့အချိန်ကျလိမ့်
ဆိုတော့ဒီပေါ်မှာတော်တော်သက်သက်ခိုင်တစ်ချက်လောက်ဆွေးနွေးပေးပါဦး
။ဟိုပေါ့ရှင်ဒီကိုဗစ်ကဟိုဒါတဘာဝဘေးအန္တရာယ်ထဲမှာပါတယ်ပေါ့နော်။ဒါကတ်ယောဂါကြီးဖြစ်တယ်။ကမ္ဘာကတ်ယောဂါကြီးဖြစ်တယ်။အဲဒါပေမဲ့တခြားကတ်ယောဂါတွေနဲ့တခြားတဘာဝဘေးအန္တရာယ်တွေနဲ့မတူတဲ့ဟာပေါ့နော်။အဲ့ဒါလေးကဘာလဲဆိုရင်ဥပမာနာကိစ်လို့ပြောလို့ရှိရင်အဲ48နာရီနဲ့82နာရီနောက်ပိုင်းဆိုရင်82နာရီအတွင်းဆိုရင်ဒါကယ်ဆယ်ရေးလုပ်ငန်းပေါ့နော်။82နာရီနောက်ပိုင်းရောက်သွားတာနဲ့အဲဒါထူထောင်ရေးပေါ့နော်အဲပြန်လဲထူထောင်ရေးကိုစလို့ရပြီပေါ့အဲပြီးလို့ရှိရင်လည်းဒီနေရာအချင်းလဲကွက်ပြီးတော့มาထိတာပေါ့ဥပမာတော့ဟိုအေယာဝတီတိုင်းနဲ့အနီးဝန်းကျင်နေထိရဲပေါ့အဲပြီးလို့ရှိရင်တော့အဲ့တုန်းကတော့လူတွေအများကြီးတည်ခဲ့တယ်ဒါသသိန်းနဲ့3000ကျော်တည်ခဲ့တယ်ပေါ့နော်ဒါတပါအဲဒါဒါဟိုအစိုးရရဲ့ထုတ်ပြန်ချက်တွေရအဲ့လောက်တည်ခဲ့တယ်ပြီးရင် GDP ရပြောလို့ရှိရင်တစ်ဆက်ရခိုင်နှုန်းလောက်ဆုံးရှုံးခဲ့တယ်ပေါ့နော်အတူတော်လဲအချိန်မြန်ဆန်တဲ့အတွက်ကိုမြန်မြန်တည်ဆောင်လို့ရတယ်ပေါ့အပြီး2015ကျတော့လဲဟိုရေကြီးတာပေါ့နော်ရေကြီးတာမြန်မာပြည်ထက်ပိုင်းကြီးတယ်ပြီးတော့အလဲပိုင်းကိုရွေ့လာတယ်ပြီးလို့ရှိရင်အောက်ပိုင်းကိုရောက်သွားပြီးတော့မှဟိုအလွန်ဆုံးတစ်လလောက်ပဲကျတယ်ပေါ့နော်အဲ့တော့ GDP ရဲ့3.8%လောက်ဆုံးရှုံးတယ် เออไอ้หลุมนี้ก็ใช่อ่ะพอสิอะคู่จ้ะတော့โควิดရဲ့သဘောကတော့တကဘာလုံးဖြစ်တယ်တကဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့အဲတကဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံတကာကူတန်းရောင်းဝယ်ရေးတွေရပ်သွားတယ်ပြီးလို့ရှိရင်နိုင်ငံတကာအသုံးမဟုတ်ဒေတာတွဲမှာရှိတဲ့ဒီဟိုဟာပေါ့ရှင်ထုတ်လုပ်မှုခွင့်ဆက်ပေါ့နော်ဒီဒီ supply chain တွေပေါ့ထုတ်လုပ်မှုခွင့်ဆက်တွေတက်တော့ကုန်တယ်ပြီးလို့ရှိရင်စီးပွားရေးတွေပိတ်ထားရတယ်ဘာဖြစ်လို့လဲဆိုဒီလို့ရှိရင် covid ကိုကာကွယ်ထိန်းချုပ်တာကဒါကူးစက်ညံရောဂါဖြစ်တဲ့အတွက်စီးပွားရေးတွေပိတ်ထားရတယ်အဆက်ယုံလုပ်ယုံတွေပိတ်ထားရတယ်ပိတ်ထားတော့ဘာအကြည့်လဲဆိုလို့ရှိရင်အယုတ်လက်မြတ်မရွေးထိတာပေါ့နော်စီးပွားရေးလုပ်ငန်းတွေစိန်ခေါ်မှုလို့ပြောလို့ရှိရင်ရပ်ထားရတဲ့အတွက်နည်းနည်းကြာမှပြန်ဆလို့ရှိရင်ဟိုပါပေါ့နော်ဘယ်လိုပြောမလဲဟိုပေးရန်ရှိတယ်ကြတော့မရပ်တော့ဘူးပေါ့နော်စီးပွားရေးလုပ်ငန်းတ မကြသွားဘူးဥပမာဆိုင်ကန်းငှားထားတယ်ဆိုရင်အငှားထားတာတွေကမကြသွားဘူးဆိုင်ကန်းကရောင်းရသည်ဖြစ်စေမရောင်းရသည်ဖြစ်စေဆိုင်ပိတ်ထားသည်ဖြစ်စေဒါပေးရန်နေရရှိနေတယ်အပေးရန်နေရဆက်ဆက်ရှိနေပြီးတော့မှဝင်ဝင်မရှိတဲ့ကာလပေါ့နော်အဲဆိုတော့ခြုံပြီးတော့ပြောလို့ရှိရင်တကဘာလုံးမှာရှိတဲ့မိသားစုတိုင်းပေါ့နော်မိသားစုတိုင်းရဲ့ဝင်ဝင်နေကာလဖြစ်တယ်ပေါ့ရှင်အဲ့ဒီမှာမှကျွန်တော်တို့မြန်မာနိုင်ငံကနော်အရင်ကဆိုလို့ရှိရင်ဟိုကျွန်မတို့စီးပွားရေးတိုးတက်မှုနှုန်းက2017နဲ့2015ကြားဆိုရင်ဟို average ပေါ့နော် GDP ရဲ့ကျန်းမာတိုးတက်မှုနှုန်းက 9.6% တိုင်းလုံးကြီးရှိခဲ့တယ်ပေါ့နော်အပြင်2016နဲ့2020ကြားမှာတော့ကျန်းမာ 5.1% လုံးဒါ GDP တိုးတက်မှုနှုန်းရှိခဲ့တယ်အရှိခဲ့ရာနေအခုတော့ဟိုဒီ 600% လုံးကျော်ကနေပြီးတော့မှဒီ September လအရှိပိုင်းပေါ့နော်ဟို August လလောက်ထိကအဲ 3.5% လုံးကြီးကျနေပြီအပြင်လို့ရှင်ဒါဆက်ကြဖို့ရှိသေးတယ်ပေါ့အခုကပါကျမတို့ကဒုတိယလိုင်းခံစားနေရတာရှင်ဒီဒုတိယလိုင်းကလည်းဘလောက်အကြီးကြီးမားမားကြဲကြဲတက်မြန့်ဖြစ်မလဲဘလောက်ကြာမလဲဘလောက်ကင်တွယ်နိုင်မလဲဆိုတာလဲမသိတဲ့ခါကျတော့ဒီ GDP တိုးတက်နှုန်းကအနှုတ်လက္ခဏာအထိကိုပြသွားနိုင်တယ်ပေါ့ရှင်ကျမတို့မြန်မာနိုင်ငံမှာတော့ဒါဆင်းရဲနှုန်းပါတဲ့လူဦးရေလည်းများတယ်အပြင်လို့ရှင်အရင်ကိုဗစ်မဖြစ်ခင်တော့ဟင်ကျမတို့ကစီးပွားရေးအခြေခံနေအစီပွားရေးဟိုပါပေါ့ရှင်စီးပွားရေးလူမှုစီးပွားခွင့်မျိုးတိုးတက်ခြင်းကဟိုနှိမ့်ကြတဲ့တိုင်းပြည်ထဲမှာပါသေးတယ်ပေါ့ပါသေးတော့ဒီကမ္ဘာကယောဂါကြီးဖြစ်လိုက်တဲ့အချိန်မှာဟိုအထိနာလာခြင်းတူတူကျမတို့လိုဟိုဒီခွင့်မျိုးမှုနှိမ့်တဲ့တိုင်းပြည်ကလည်းပိုခံစားရတာပေါ့ဒါဖြစ်ချင်တော့လည်းအခုက2020ရွေးကောက်ပွဲနဲ့လည်းတိုက်ဆိုင်နေတော့ဟိုအစိုးရကြောင်းလဲဖြစ်မဲ့အချိန်ပေါ့နော်အဲဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲပြီးမှဘယ်အစိုးရပဲတက်ပေါ့နော်ဒီစိန်ခေါ်မှုတော့ခါစီပြီးခံရမှာပဲဒီစိန်ခေါ်မှုကတော့ပြည်သူလူထုရောအစိုးရရောခါစီပြီးခံရမယ်ပြီးလို့ရှိရင်ဒီမှာဒုတိယပိုင်းမှာတော့ပြောပါမယ်ရှင်အစိုးရရဲ့အခမ်းအနားပို့ပြီးတော့မှအရေးကြီးလာပါတယ်ဒီအစိုးရတွေတကယ်အရေးချင်းရှိပြီးတော့မှတိုင်းပြည်စည်းဝါးရေးကိုစွန့်တင်နိုင်မဲ့အစိုးရမျိုးပေါ့နော်ပေါ်ပေါဖို့တိတ်အရေးကြီးနေတဲ့ကာလဖြစ်ပါမယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာစတော့ကိုရဲနိုင်အောင်လည်းတစ်ချက်တော့ဆင်းနေပေးပါဦးခင်ဗျာဒီပေါ်မှာလေ
ဟုတ်ကဲ့ကျွန်တော်တို့အခုပြောရရင်ဒါကိုဗစ်ဒုတိယလှိုင်းပေါ့နော်အဲကိုဗစ်ပထမလှိုင်းမှာကကျွန်တော်တို့တိုင်းပြည်ရဲ့ IG ရဲ့စီးပွားရေးအပေါ်တိုက်ခိုက်မှုကြီးပြင်းထန်တယ်လို့ပြောလို့ရမယ်ပေါ့ဥပမာဆိုရင်စောက်လို့ရေးလုပ်ငန်းဆိုရင်တော့ဒါသူပဲ72ရာခိုင်နှုန်းလောက်တိုက်ခိုက်သွားတယ်နောက်ကျွန်တော်တို့ဒီအဲဒီဝန်ဆောင်မှုလုပ်ငန်းတွေဆိုလို့ရှိရင်56ရာခိုင်နှုန်းလောက်တိုက်ခိုက်သွားတယ်အဲနောက်ပြီးတော့ဒီအဲကျွန်တော်တို့စက်မှုကုန်ထုတ်လုပ်ငန်းတွေဆိုလို့ရှိရင်52ရာခိုင်နှုန်းတော့ထိခိုက်သွားတယ်။နော်အဲ့လိုအသီးသီးထိခိုက်သွားဒါပထမလှိုင်းဒီအခုဒုတိယလှိုင်းနဲ့ရှိရင်အဲတိတ်မဆိုးလို့ပြောနိုင်တယ်။ပထမလှိုင်းမှာဆိုလို့ရှိရင်လေယာဉ်စိုက်ပျိုးရေးကဏ္ဍဆိုလို့ရှိရင်14ရာခိုင်နှုန်းတော့ကျဆင်းသွားတယ်လို့ပြောတယ်။အခုပူပြီးတော့ကြောက်စရာကောင်းတာဒီဒုတိယလှိုင်းဒီနော်ကျွန်တော်ဒီစိုက်ပျိုးရေးသီးနှံတွေပုံမဲ့အချိန်နော်ကျွန်တော်တို့စိုက်ပျိုးရေးသီးနှံတွေရဲ့60ရာခိုင်နှုန်းကနေ90ရာခိုင်နှုန်းလောက်ဒီတရုတ်နိုင်ငံကိုပို့ပါအဲတရုတ်နိုင်ငံဒီအခုကျန်းမာရေးရသူတို့စီကူးစက်မှာစိုးတဲ့အတွက်နေသက်ကိုပိတ်တာမျိုးဆက်ရှိနေမယ်ဆိုရင်ဒီဟာအဲ့အကျိုးဆက်ဒီကျွန်တော်တို့နိုင်ငံအပေါ်အမတန်ကြီးနေမယ်လို့ကျွန်တော်တို့အနေနဲ့ယူဆတယ်အဲကျွန်တော်တို့နိုင်ငံအလုံးလုံးတဲ့လူတွေ90ရာခိုင်နှုန်းဒီဒါကျွန်တော်တို့ဒီလေယာဆိုင်ကြီးကဏ္ဍပေါ်ပြီးကိုနေရတယ်အဲကြီးတဲ့ပြည်သူတွေဖြစ်နေတဲ့အတွက်ဒီလိုသာဖြစ်ခဲ့မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးအပေါ်ထိခိုက်မှုဒီအမတန်ပြင်းထန်မှာဖြစ်တဲ့အတွက်เนาะအဲလက်ရှိအနေအထားကိုသုံးသပ်လို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်စီးပွားရေးအရာအမတန်ကြီးမားတဲ့စိန်ခေါ်မှုကိုရင်ဆိုင်နေရပြီเนาะဒီရင်ဆိုင်မှုကို จอลานไหนมุสุยินซอซออ่ะดอตะตะไข่ดอสุจรเราดูเนาะตะยูตาลงเนี่ยสุจีหมู่อาหมู่อยู่พี่รอเนาะอสุยะบดุเวตะตะบ่เนาะอสุยะปีดูลงงานชีต้วยพี่รอทีอาโกจอจอลานไหนเอาจูบ้านส่งให้ยามะเฉิงขึ้นนี่พี่ดูจรเราอนีเนี่ยเปล่าโลบา
โอเคสรุปดีเนี่ยมาเราเน้นๆเลยไอ้อุ้มิงก็แช่ไปแล้วมีเมจินาเนี่ยสรุปไอ้ตัวอ่ะเดี๋ยวมาเลยดีสุสิ่งของพวกนี้ได้ชื่อได้ไหนรู้ชาอ่ะขึ้นนั้นนี่ได้ชื่อได้ไหนรู้สรุปแช่ไปแล้วสรุปดาเลยเน้นๆเลยปูพี่แล้วมาบลูขึ้นนั้นนี่ได้ชื่อได้ไหนเอ๊ะสรุปดาเลยเจอไปดูอย่างดาเลยแช่ป่ะแล้วแช่ก็จะเราเน้นๆที่อสุยะแกตั้วนี่แหละที่ชิงแก่เนี่ยหัวราดิบ่ตะคู่ๆเนี่ยต้องได้ไปดูอย่างดาเลยโอเค
ကျွန်တော်မြန်မာခေတ်ပေါ့ဒီဘက်ခေတ်မှာမကြုံဘူးတဲ့အန်ဒီရဲ့ဘယ်အတန်းစားမရွှေဘယ်တောင်းမရွှေအာမမရွှေမချေထိကြိုက်ပြင်းထန်ထိကြိုက်တဲ့အန်ဒီရဲ့နဲ့ရှိတဲ့ဟိုရှိတဲ့ရင်းမြစ်အားလုံးကိုဟဲ့လားသွားပြီးတော့ထိခိုက်နိုင်တဲ့လက်ခံမှုဖြစ်တယ်ဖြစ်နေတော့ဒီပေါ်မှာကျွန်တော်တို့ဒီလိုအတွေ့အကြုံအာဒါဒီဘက်ခေတ်မှာတို့မြန်မာခေတ်မှာပထမဆုံးလို့ပဲပြောလို့ရမှာချက်ဆိုတော့ဒီချင်းနေမှာကျွန်တော်တို့ဘယ်လိုတုံ့ပြန်ရကလဲဘယ်လောက်စူးစိနိုင်ကလဲဒါတွေကကျွန်တော်တို့ပြင်းထန်ခေါင်းလောင်းထိုးတာတော့သတိပေးတာဖြစ်လာအဲ့လိုဖြစ်လာတဲ့အခါကျတော့ဒါကိုသင်္ကန်းကကျွန်တော်တို့အောင်ကောင်းကြီးယူနိုင်တဲ့ယူတင်တဲ့အခွင့်အရေးပေးတယ်လို့ပြောရမယ်เนาะဆိုတော့ခုနကစီးပွားရေးတွေမကောက်ဘူးနိုင်ငံရေးလူမှုရေးအရာရာမှာဘာတွေပြင်တင်လဲကိုအားနေချက်ဘယ်လိုအားသာချက်ဘယ်လိုအလားရေတူရေလက်ရေရှိရေဆိုင်ရတာတွေကိုအလောင်းပါကလေးမှန်ကလေးကအစပေါ့เนาะအဲ့လိုဟိုလိုရမယ့်အခွင့်အရေးရလာတယ်ကြောင်းလေးကိုသုံးတက်ပြီးတော့သွားဖို့ပေါ့เนาะခေါလောက်ထူတာပေါ့အန်ဒီရဲ့ချက်ပြီးခေါလောက်ထူကျွန်တော်ဒီနေ့နောက်ထပ်လဲကဘာမှာဒီလိုပဲရာသီဥတုအပြောင်းလဲတို့ဒီပညာတိုးတက်မှုတို့ဟုတ်လားအဲ့ဒါတွေကပေးလာနိုင်တယ်ဒီကိုဗစ်လိုပဲသဘာဝ BND ရဲ့အမျိုးမျိုးပေါ့နော်ဒီလိုဆိုးရိုးတွေကကျွန်တော်တို့မှာလာနိုင်သေးတယ်လာနိုင်သေးတော့ဒါအတွက်ကိုကြိုမြင်ပြီးတော့ခြုံငုံပြီးပြင်ဆင်မှုအချိန်ရောက်ပြီလို့ယူဆတယ်ဒါကခြုံပြောမဲ့ခွင့်ကြီးပေါ့နော်ဒီဘက်ကြီးမှာလည်းအလားတူပဲဟိုလုပ်လို့ရပါ
ဟုတ်ကဲ့
အော်နောက်တစ်ချက်ကပါပါလို့ကျွန်တော်မြင်တယ
်နောက်တစ်ချက်ကလက်ရှိဒီဒီအစိုးရအနေနဲ့ဒီလိုစိန်ခေါ်မှုတွေကိုချင့်ကပ်နေတဲ့ပုံစံပါဘာတို့ခုခုများသုံးသက်ပေးဖို့ရှိမလားပါနော်အဲ့ကဲအဲ့ဒါအဲ့ကဲ
ဩအဲ့ဒါကတော့ဗျာတခွန်းနဲ့ပြောရင်တော့ခုထိတော့ကျွန်တော်တို့ကြိုတင်တက်ချက်ပြီးတုံ့ပြန်မှုမျိုးပေါ့ညောင်မြင်ပြီးတုံ့ပြန်မှုမျိုး proactive ဝင်ရင်းကိုပြောကြတာပေါ့အားနည်းသေးတယ်လို့တခွန်းနဲ့ပြောရင်အဲ့လိုသုံးသက်ရမှာပဲ reactive ပေါ့နော်ဖြစ်လာမှတုံ့ပြန်ရတဲ့အခြေအနေမျိုးကြောက်နေတာအကျိုးတင်ဆင်ခဲ့မှုဟလာတုံ့ပြန်နိုင်စွမ်းရှိအောင်ကိုယ်ခံအားပြင်နေတယ်မူကတော့အားလေးနေသေးတယ
်ဆိုတော့ဒီပုံမှာဒီဒေါက်တာတက်တက်ခံလို့ကိုရင်းနဲ့ဝါနာအခုဖြစ်ဆက်ပြောလို့ရှိလားဗျာဒေါက်တာတက်ခံနိုင်ပါလားဒေါက်တာတက်ခံနိုင်ပါလားဖြစ်ဆက်ပြောလို့ရှိတယ်ပါလေဟို
လက်ရှိအစိုးရလို့ပြောလို့ရှိရင်ကိုဗစ်မှမဟုတ်ဘူးပေါ့နော်အဲကိုဗစ်မတိုင်ခင်တုန်းကရင်လူမှုစီးပွားခွင့်မျိုးတိုးတက်ရေးကိုအာယုံဆိုင်မှုအားနည်းခဲ့ပါတယ်ရှင်အာယုံဆိုင်မှုမရှိတဲ့လောက်လို့တော့ကျွန်မပြောချင်ပါတယ်အဲဘာဖြစ်လို့လဲဆိုတော့ဟိုနိုင်ငံတော်အတိုင်းအမြင်ကပုံကွာဒီဒီ NLD အနာရပါတီဖြစ်တာနဲ့ဒီငြိမ်းချမ်းရေးကိုစတဲ့တာပေါ့နော်ဆိုတော့အန်တီစုကလည်းဒါဩစာတိတ်ကမှကြီးတော့ဟိုအန်တီစုလုတ်တဲ့နောက်ကိုအကုန်လိုက်ကြတာပေါ့အကုန်လိုက်ကြပြီးတော့လူမှုစီးပွားခွင့်မျိုးတိုးတက်ခြင်းကိုဟိုဥဆောင်မဲ့လူဥဆောင်တဲ့အခန်းကဏ္ဍပြောင်းနေပါတယ်ဒီအစိုးရမှာလေလက်ရှိအစိုးရမှာအဒီကြားထဲမှာမှကိုဗစ်ကပြန်ဖြစ်တဲ့ခါကျတော့ကိုဗစ်ဖြစ်တဲ့အချိန်မှာကိုဗစ်ကိုကာကွယ်ထိန်းချုပ်ခြင်းဒီစီးပွားရေးလူမှုရေးကိုတိတ်ပြီးတော့ထိခိုက်စေတာဖြစ်တဲ့အခါကျတော့ဟိုပို့ဆိုးကုန်တာပေါ့နော်အဲပို့ပြီးတော့မှဆိုးကုန်ပါလေဆိုဒါကတော့ကျမရဲ့အသုံးသက်ချက်ပါဒီ၅မြစ်စာပေါ့နော
်ဟုတ်ကဲ့ကိုရဲနိုင်တော့ချက်လောက်ပြောပြလို့ရလားဒီပေါ်မှာ
ဟုတ်အဓိကကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်တဲ့အတွက်အစူရနေပြီးတော့ဒါဒီအခက်အခဲတွေကျော်လာဖို့ဆိုပြီးတော့အကူအညီအထောက်အပံ့တွေပေးတယ်အပြေမှာကြိုးစားရတော့เนาะ
ကဲ
အာသူ overgamy s1 ဆိုပြီးတော့သူတို့လုပ်တယ်အဓိကပြောချင်တာကတကယ်ကူညီထောက်ပံ့တဲ့အခါမှာတကယ်ဘာတွေလိုနေရလဲဆိုတာသိအောင်လုပ်ဖို့လိုတယ်တကယ်လိုနေတဲ့အကူအညီလည်းပေးဖို့လိုဥပမာဆိုပါတော့အထက်ဆုံးစက်ရုံတရုံအလုတ်သမား900စီเนาะတရားကို2သိန်းလောက်နဲ့ပဲသိန်းတလားကိုပဲသူကအလုတ်သမားလာတာဒီသိန်း1000ပေါ့အဲ့တော့အဲ့ဒါကိုအစိုးရကကူညီတဲ့သိန်း200လောက်ကူညီရဆိုရင်တော့ဒီဟာဒီအစိုးရဘက်ကကြည့်ရင်တော့များတယ်သို့တော့လုပ်ငန်းရှင်ဘက်ကနေကြည့်ရင် ตู้ตะเกลุอัจฉะยะบ้ามาโหเส้นตะแซ่นแหน่แปดบ่เนาะลงงานชีลุอัดเนี่ยดีอัจฉะแท้โหจ่อตั้วบ่ด้วยภาระตะคู่อะด้วยก้าวขันทางไหนมูอะด้วยกูตู้พอลิซีอีอ่ะเนาะตู้ตัดตาไหนแม้อ่ถอดตัดงุยจีอ่ะตัดตาไหนแม้อ่ถอดตัดลูเนี่ยเฉยมาเนาะตะเกอณีทากูเนี่ยมหัศจรรย์อะกุญีบ่กุญีอ่ะแล้วมันเนี่ยตู้ตะเกลุอัดเนี่ยอะกุญีมิวบ่ห่อกู
ตะเกลุอัดเดปะมานะမျိုးမဟုတ်တဲ့အတွက်ကျွန်တော်လူချင်းနဲ့ရလာတယ်မရဘူးအဲ့တော့အရေးကြီးတာကဒီတကယ်လုပ်ငန်းရှင်တွေနဲ့တော့ဒူးတိုက်ဆွေးနွေးပြီးတော့တကယ်အနေထားကိုနားလည်အောင်လုပ်ပြီးတော့တကယ်ပြောင်းလဲသွားအောင်ကိုကြီးထောက်ပံ့မှုမျိုးကိုဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့ပြောလို့ပါဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်ဒီဒုတိယမေးခွန်းကိုသွားခြင်းနဲ့ဆိုတော့ဒုတိယ စိတ်ခုံမှုတွေကျွန်တော်တို့ရှိရအချက်တဲတွေရှိရမြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ဒါတွေကိုဒီဘယ်လိုကျော်လွှားကြရမလဲပေါ့ဒီစိတ်ခုံမှုအချက်တဲတွေကို2020လုံရွေးကောက်ပွဲမှာတက်လာတဲ့အစိုးရတော်၎င်းဒါမှမဟုတ်ကျွတ်တော်တွေကိုရောက်သွားတဲ့ကိုယ်စားလှယ်တွေတော်၎င်းဘယ်လိုမူဝါဒအနေနဲ့ဘလို့စီစဉ်နေတဲ့ဒီချက်တဲတွေကိုကြော်လွားကြရမလဲဆိုတာလေးဆွေးနွေးပြအောင်အဲ့ဒါဒေါက်တာသက်သက်ခိုင်မဲ့ရင်းလို့ဆက်ဆွေးနွေးပြပ
ါလူလူဘွားအဓိကလုပ်ငန်းလမ်းစဉ်68ရံဆိုပြီးတော့မှအဲကျွန်တော်တို့ပြည်သူလူထုအစီအစဉ်ခံတင်ပြထားပါတယ်ရှင်အဲဘာဖြစ်လို့လဲဆိုကျွန်တော်တို့ကဒါ programmatic party ဖြစ်တော့လေနော်အဲ့ထဲမှာကျွန်တော်နိုင်ငံတော်ရဲ့အခမ်းကဏ္ဍကိုကျွန်တော်အဓိကပြောချင်ပါတယ်အခုချိန်မှာတော့ဟိုနိုင်ငံတော်ကထူမပေးရတော့မှာပေါ့နော်။တော့ကျမတို့ဟိုမှာဟိုဒီခုနဦးမင်းခင်ပြောခဲ့တယ်လို့ပဲ။ဟို proactive stance ယူတာပေါ့ရှင်။ဟိုမဖြစ်သေးခင်ဟိုကြိုတင်ပြီးဘာလုပ်မလဲဆိုတာပေါ့နော်။အဲဆိုလို့ရှိရင်ကျမတို့ကအဲ covid နဲ့အတူရှင်တွဲထူရမြတ်နဲ့မြမစည်းဝါးရေးဆိုပြီးတော့မှအဲကျမတို့အဲဒါလဲအခမ်းကဏ္ဍတစ်ခုထည့်သွင်းထားပါတယ်ရှင်။ထည့်သွင်းထားတဲ့အချိန်မှာအဓိကတော့လုပ်ငန်းလမ်းစဉ်အစိုးရရဲ့နိုင်ငံတော်ရဲ့ဝင်ငွေပေါ့နော်။အဲဆိုနိုင်ငံတော်အနေနဲ့တော့ပြီးခဲ့တဲ့ပြည်ထောင်စုလွှတ်တော်မှာလည်းဟိုဒီချင်းငွေတွေတော်တော်ရပါတယ် concessional loan တွေပေါ့နော်တော်တော်ရတယ် US dollar 2.5 billion ဆိုနည်းတာမဟုတ်ဘူးပေါ့နော်။ဟိုဒါတွေကိုကောင်းကောင်းအသုံးချတတ်မယ်ဆိုရင်လည်းအဲဒါတော်တော်လေးတိုင်းပြည်စည်းဝါးရေးကိုအတွက်ကိုဟိုပါပေါ့ဟိုနှိုးဆွာတာဖြစ်ပါတယ်ရှင်။နေရာတားငါကန္တာအခွင့်အလမ်းဖြစ်ပါတယ်ရှင်။နောက်ဥပမာဒါတကဘာလုံးမှာမိသားစုတိုင်းဝင်ငွေနဲ့ကာလဖြစ်တယ်အဲ့ဒါကြောင့်မလို့เนาะအဲ့ဒါကြောင့်မလို့မလုံအပ်တဲ့ပစ္စည်းတွေမဝယ်ဘူးပေါ့အမမဆိုမလုံအပ်တာကိုမသုံးကြဘူးပေါ့เนาะအဲဒါပေမဲ့စားတောက်ကုန်ကတော့စားနှိုက်ရိတ်ခါကတော့လူတိုင်းသုံးကြရမှာဟိုကိုတဝန်းတစ်ခါတော့ဝဝအောင်ဝယ်စားကြရမှာပဲပေါ့เนาะဆိုတဲ့ခါကျတော့ဒီလေယာတားငါကန္တာကကျွန်တော်တို့အတွက်အခွင့်အရေးလို့အခွင့်အလမ်းလို့ကျွန်တော်ယူဆပါတယ်ရှင်အဲလိုပြောင်းလို့စီထွက်ပြီးနံပြီးရေထွက်ဟိုဟာပေါ့ရေထွက်တားငါပေါ့เนาะပြီးလို့ရှင်ရာဘာနဲ့တစ်တီးဝင်လာပေါ့เนาะအဒါရီကိုကျမတို့အာရုံစိုက်ရမယ်နံပါတ်1ကနံပါတ်2ကအခြေခံအဆောက်အဦလုပ်ငန်းတွေပေါ့အခြေခံအဆောက်အဦလို့ပြောလို့ရှိရင်ဒါငွေတွေအများကြီးလဲပါတယ်ပြီးလို့ရှိရင်တိုင်းပြည်လဲဖွံ့ဖြိုးတိုးတက်မယ်အာရှအမြန်လမ်းမကြီးလိုမျိုးတရုတ်မြန်မာစီးပွားရေးစင်ကြံလိုမျိုးကလတန်ဘက်ဆောင်စီမံကိန်းလိုမျိုးဒါမျိုးတွေပွင့်လင်းမြင်သာမှုရှိရှိနဲ့ဒီအစိုးရနဲ့ပုဂ္ဂလိကနဲ့ပူးပေါင်းဆောင်ရွက်တဲ့နည်းလမ်းနဲ့ပေါ့နော်တော့ပြည်တွင်းလုပ်ငန်းရှင်တွေလဲအလုတ်ကင်ခွင့်လန်းရနိုင်တဲ့နည်းလမ်းနဲ့ပေါ်ဆောင်တာမျိုးပေါ့နော်အပြင်လို့ရှိရင်နံပါတ်3ကတော့ကျမတို့ကသဘာဝတရားစာတထုတ်လုပ်တာတွေပေါ့အဲ့ဒါတွေကိုကျမတို့ဒီ EIA SIA တွေတိချလုပ်မယ်အဲပြီးလို့ရှိရင်လည်းတန်ဖိုးမြင့်ထုတ်လုပ်ခြင်းပေါ့ကျမတို့လုပ်လို့ရတယ်ပေါ့အစိုးရရဲ့အခမ်းအနားအသိရေးကြီးပါတယ်လောက်တာကြိုင်တာရှိတဲ့စီးပွားရေးဝန်ကျင်ဖြစ်ဖို့နောက်အစိုးရကလည်းဒီစီးပွားရေးလက်မြင်ပြီးတော့မှစီးပွားရေးနားလည်တဲ့အစိုးရဖြစ်ဖို့ဟောဒါအသိရေးကြီးပါတယ်ရှင်အဲ့လိုဖြစ်ဖို့ကခုနကိုရဲနိုင်အောင်ပြောတယ်လို့ပဲပုဂ္ဂလိကကဏ္ဍနဲ့ engage လုပ်ရမယ်ပုဂ္ဂလိကကဏ္ဍလို့ပြောလို့ရှိရင်ကျမတို့ကစီးပွားရေးလုပ်ငန်းရှင်လည်းပါတယ်။နောက်လှုပ်အားရှင်တွေပေါ့နော်။ဒီဝန်ထမ်းတွေဟိုအလုပ်သမားတွေလည်းပါတယ်။ပြီးလို့ရှိရင်လယ်သမားတွေနဲ့ပေါ့နော်။အသေးစားပညာရှင်တွေနဲ့ပြီးလို့ရှိရင်ဒီ CSO တွေ NGO တွေရဲ့အတန်းတွေနားထောင်ပြီးတော့မှဒီစုပေါင်းဆောင်ရွက်ဖို့လိုပါတယ်ရှင်။အဓိကကျမပြောချင်တာတော့2020အလွန်မှာ2020ရွေးကောက်ပွဲအပြီးမှာကျမတို့ကစီးပွားရေးကျွမ်းကျင်နဲ့စီးပွားရေးရောနိုင်ငံရေးရောကျွမ်းကျင်နဲ့အစိုးရတရားကိုတက်စီစဉ်ပါလို့ရှိ
ဟုတ်ကဲ့ဟိုကိုကျန်တဲ့ဒီပေါ်မှာတစ်ချက်တော့ဆွေးနွေးပြပါဦးဒီစင်ကုန်မှုတွေဘယ်လိုကျော်လာမလဲဆိုတာနဲ့ပတ်သက်ပြီးတော့เนา
ะတကယ်တမ်းပြောရရင်เนาะသုံးသောကကျွန်တော်ပြောသလိုကျွန်တော်တို့တိုင်းပြည် GDP ရဲ့38.8%လုံးဒီလေယာဉ်ဆိုင်သူကြီးကဏ္ဍထုတ်ထုတ်တာဖြစ်တယ်ကျွန်တော်တို့မှာရှိရဲ့ဒီ workforce ပေါ့เนาะအဲ့ဒီအလုံးလုံးတဲ့အင်အားရဲ့80%လုံးဒီနေရာဆိုင်သူကြီးကဏ္ဍမှာဖြစ်တဲ့အတွက်အခြေခံအားဖြင့်တော့ เดี๋ยวใช้ดูอีกแต่ละตัวเดียวจันโอรุสังเวชผู้ดูเลยเส้นเส้นเดียวว่าอีน้องจันโอรุภาษาบาลาสุยาเข้าใจดีว่าดีนี้เช่นนี้เป็นสุบารอเดี๋ยวใช้ดูอีกแต่ละตัวที่เดียวอายุใช้ดียี่นิ้วนั่นเองมีชีวิตอุมาสุบารอตุนดานในการนี้สุรุชินจันโอรุมีดีว่าสันตเดียร์นี้มีรูปภาพเนาะ ตั้งบุปผีเลยเลยอาตัวอาตุยตั้งบุปผีเลยชิมบุปผีเลยเจ้าเวชชาบีเลยอีจูเซอาซาตุลุงเดอพ่อจีอยู่ที่เจ้าโน้ตได้ยินมาพูดเช่นที่รู้อะไรยากปีละกันเนี่ยป้องคนเสียดัวบ่เลยอะลูกพ่อจีมีมีชีดีเลยด้วยอะลูกพ่อจีมีอยู่ที่หลังไอ้พ่อจีดีอีดีเป็นเนี่ยเนี่ยพี่ผู้รู้เลยเดี๋ยวชาเลที่เอาลุงนั่นมูรู้เลยดีลูกเอออะไรเนี่ยจะมีเจ้าเลยเลยอาตัวอีกันเอาเจ้าโน้ตแต่หลังลูกผู้รู้เลย เลี้ยงใส่ดูอีกันนะเนี่ยชีสเดียวเดี๋ยวจะลาซาบอได้จันโอรุได้ดีเอสีไว้ลงมาในสูตรกูจะอยากให้น้องดีเดี๋ยวจะลาซาลีพี่เด็กดีเดี๋ยวจะลาซาลีลงมาในสูตรแล้วเราจะจันโอรุว่าชิมวิปยาเมดีปัญญาเรื่องบุปยาเมลูดีลูดงดงนี่ที่เราพิบูรณ์ดูเลยแต่ถ้ามีอะไรจันโอรุสาวยาพูดดูเลยอารมณ์ชอบวิจารณ์เนาะจันโอรุดีสุยามลงมาเองปัญญาเองอารมณ์ที่ไหนบีโร จันโอรุใจดีด้วยอากาศร้อนอภิริบาลเลยอากาศร้อนมหาดีวาดีบาลเลยสุดเลยฮาบูจันโอรุที่ไหนสาวยาพูดดูเลยจันโอรุบิดูปารีนีเนี่ยอารมณ์นะท่านนั่นเสียอยู่กับเพื่อนเรื่องมันเจ็ดดีแต่ในงานเราเนี่ยจูซีว่าผู้สาวในเนี่ยมีได้มหาดีวาเตะขี้บุหรี่ดีมหาดีวาบูอยู่กับเพื่อนมาในดีพิเศษเชิงดีพิเศษในงานอีปารีอารมณ์ ผู้ใดที่เอ็ดเวนสันสาวในเนี่ยอุบุรีอารมณ์ก็จีอารมณ์ป่าวเวนที่ยิ่งสวยบียิ่งยิ่งยิ่งสาวเนี่ยมากค่ะจันโอรุใจดีดีกูเป็นเจ้าเดียร์นี่ยงเทพีน้องเนี่ยใช่ไหมสิวายยาคุณอยู่เลยในนั้นเช่นไรไม่รู้จันโอรุเนี่ยอารมณ์ก็จีโอเคโอเคอันนี้อุ้มเนี่ยฉันเอาเสนอไปบอกเนี่ยว่าจันโอรุเจ้าเกล้าดีว่าคุณน่ะเจ้าตัวนั้นดีเนี่ยเสียสบายเนี่ยมัวร่าไปยงมาอยู่ไปยงจันโอรุเจ้าเกล้าดีจันโอรุว่า โอ้ได้ได้ยินเบลตัวมันเลยชิลามันนี่ตรงเส้นงานเดียวเบลตัวมันเลยสุดเลยอ่ะมีมันจะมีเนี่ยไอ้ลูกมีมันจะมีชาบีโร่กูจงน้าแม่จันโอรุนี่ยี่ตัวยี่ชิมาจงน้าแม่กูนี่เปียนีรีอะไรกูน่าโยกเรียนโยกเรียนตัวเปียนีรูฮามิรีอ่ะก้าวไปกาลาในสูจูบอนี่ปัญหาไอ้ยามจำเลยตัวเด็ดใจสูจูรีตาลีกูยี่ชิบลูกยี่สายตัวมันเลยเบลตัวจำเลยสุดเลยกูมีอ้าวมา อะไรชาติเนี่ยวาระยิ่งมันจะชาบีโร่อะไรจันโอรุที่เกี่ยวลูกเราเด็กเองก็อยู่ในเงี้ยปอนี่เนาะแต่เราเด็กเองก็อยู่ในมันอยู่ในมันแล้วจันโอรุเริ่มย้อนได้ดูเราจะชูอยู่ในมือชูอยู่ในมืออะไรเล็ดดุยอะไรเล็ดดุยตัวอาชีลามลาดาเลสเอาเจียวมีตัวเอ็นเดอร์ลูกมีความยินดียิ่งมันจะมีวาระมหาวิวาชาบีโร่เอ้าวสุซีบีโร่สุดท้าย กูต้องยังไงมูเอ๋จุดเด่นที่สุดในมูเอ๋ชีกูตัวไหนมูเอ๋รู้เลยเพราะอะไรมาเยี่ยงจีนเช็คกับบาลีสโรถ้าการผิดผิดเนี่ยเราอยู่สาราอุตระมโนแต่เมื่อผิดที่เอาเราผู้รู้รายละเอียดเล็กๆจะเอาเลยเล็กๆจะโน้นบาลีผิดเนี่ยบาลียังใส่เนี่ยเลยเนาะจะโน้นกันนั่นคือจะคุยเนี่ยโชว์มีเยอะจริงนะมโนอะไรเล็กๆจะกูมาบาลีผิดเนี่ยบาลูรามเลยเนาะ ที่ใช้ปัจจัยเราไม่สามารถเลือกที่จะใช้ในวันมาหมู่ที่วิโรจันโอรุโอ้ยินเสียงต้องเปลี่ยนในหมู่ลูกบ้านเนาะไอ้ตัวเล็บจันโอรุชี้ได้เองอ่ะปะเนาะเองอ่ะวุ้นสุดที่วิโรในหมู่ลูกเองมาสบายเราจันโอรุมาสูเชกับจันโอรุจันโอรุอะไรอะไรลุงมุลุงมุยเองอ่ะจันโอรุมาชี้เลยเนาะอารมณ์ก็ย้อนจากสุจาริอะไรโอ้ยังไงเนี่ยสิบวันเนี่ยใจดีเนี่ยชูชีวิโรพี่เนี่ยอะไรกิจการดีก็ จันโอรุเองก็มาเรียนชินีเราเนาะมีปัจจัยนี่ถ้าตุ้มยานั่งเนี่ยในมาดีลูมห้องเจ้าชูนั่งเงี้ยนี่มาตุ้มยังพูดอยู่ในเงี้ยนี่มาตุ้มอันนี้ตุ้มด้วยอาณาจักรเมื่อจันโอรุที่มาอันนี้มือชิลอาณาจักรเลยชิอาลุงอ่ะรู้ที่อาลุงอ่ะที่ผมมาต้องยานี่เราเนาะเอาล่ะสิอันนี้เรื่องที่สามเดี๋ยวมาใต้บินเนี่ยชิลกิสานี่ปานี่ปานนี่ดีอ่ะดีทุกคนอยู่อาณาจักรเมื่อวันจันโอรุว่าจะเอาอยู่บีโร่เนาะเด็กที่จะ กันได้ก็ยึดใช้พิจารณาตัวเมื่อสุ่ยพิลาในนะพ่อเนาะเอ็นรู้ไหมว่าจันโอรุในงานยี่ปาร์ตี้ชาชาตัวพวกที่เรียลเลยเล่นด้วยโอลามีขึ้นจิมมามาเป็นรู้ล่ะยินไซม์เลยเป็นรู้ที่ผมมาเป็นรู้ต้องเปลี่ยนเลยล่ะเป็นรู้
အခြေအနေကိုသွားမလဲပေါ့နော်ကျွန်တော်ယုံကြည်တာကတော့အားလုံးမှာသူစွာရှိတယ်ဟလာလိုအပ်တာကဘာလဲဆိုတော့သူတို့ဆိုင်ရာသူ့နေရာနဲ့သူလုံနိုင်ကြနိုင်နဲ့စွမ်းဆောင်နိုင်တဲ့အခွင့်အရေးတွေရဖို့ပဲလိုတယ်စီးပွားရေးလူမှုရေးနိုင်ငံရေးကဏ္ဍအသီးသီးမှာအဲ့ဒါမျိုးရအောင်ကျွန်တော်တို့ဖွင့်ပေးနိုင်မယ်ဆိုရင်ခုနရေးချယ်ပြီးပြောသွားတယ်ဟလာအချိန်ကအဆောင်ဖြစ်ဖြစ်လေယာသားကအဲ့ဒါတစ်တော်ကဏ္ဍတွေဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးအသာချက်တွေကိုမှချိန်ပြည့်ဖို့ယူပြီးတော့သွားအမြော်မြင်နဲ့ပေါင်းဆက်ပြီးတော့လေဟိုအင်အားကိုစုစည်းသွားနိုင်မှုတော့ဟိုပြင်ဆင်ပြီးတော့လုပ်ကင်ပြင်နေဒါမှလည်းကျွန်တော်တို့ရှင်းသားနိုင်မယ်ဟလာပို့ပြီးတော့ကောင်းတဲ့အခြေအနေခုကိုအခွင့်ကောင်းယူပြီးတော့ဖန်တီးနိုင်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ကျေးဇူးပါဆရာကျွန်တော်ရဲ့အခြေအနေကတော့ချိန်နဲ့ကတ်နေတဲ့ပတ်ကဒီမှာပဲညနာမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ပေါင်းဆက်ပြီးပြကြတဲ့အင်ဂျင်ဦးမင်းချင်းဒေါက်တာသက်သက်ခိုင်ကိုရနတို့ကိုသူပဲကျေးဇူးတင်အောင်ပြောလိုပါတယ်နော်အားလုံးပဲကျေးဇူးပါခင်ဗျာ
ပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှိနေကျင်းပမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီဇန်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOD Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်တံကထုတ်လွှင့်ပေးတဲ့အချိန် VOD Internet Website စာမျက်နှာ burmese.voanews.com နဲ့ VOD မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တကြိုင်နဲ့ကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ဒုတိယအကြိမ်ကူးစက်မှုဒဏ်ကိုခံနေရတဲ့ဥရောပနိုင်ငံတွေမှာဒီရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်နှီးမျိုးစုံနဲ့အကြိုးပမ်းနေကြပါတယ်။ကမ္ဘာတစ်လောနေဆိုင်ကူးစက်မှုနှုန်းက3သိန်းခွဲနဲ့ဆန်းကျင်တင်နေတဲ့အထက်က3ဘုံ2ဘုံလောက်ဟာဥရောပကဖြစ်ကြောင်းတောက်ချနေမှာပဲ WHO ကမ္ဘာ့ချမ်းမရေးအဖွဲ့ကြီးကပြောပါတယ်။စနေနေ့မှာကူးစက်မှုစံချိန်နဲ့တက်နေတဲ့နိုင်ငံတွေကတော့ပေါ်တူဂီ၊နယ်သာလန်၊ပိုလန်နဲ့ရုရှားတို့ဖြစ်ပါတယ်။အခုဆိုကမ္ဘာတစ်လောမှာဒီရောဂါအကူးစက်ခံသူ38သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက1သန်းကျော်ရှိနေပါတယ်။အမေရိကန်နိုင်ငံကတော့ဒီရောဂါနဲ့သေဆုံးရသူ2သိန်းကျော်နဲ့ကမ္ဘာမှာအများဆုံးပါ။ COVID-19 အကူးစက်ခံခဲ့ရခြင်းကစပြီးပထမဆုံးဖြစ်လို့တဲ့လူလူတွေ့ဆုံပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအင်ဂျီမာစနေနေ့ကကျင်းပခဲ့ပါတယ်။နိုဝင်ဘာ3ရက်နေ့မှာသမ္မတရွေးကောက်ပွဲကျင်းပတော်မှာဖြစ်တဲ့အတွက်ဖြေုံမှာ3ရက်ကြာတည်းအကူအသခံခဲ့ရတဲ့သမ္မတထရမ့်ကသူ့ရဲ့မဲဆွဲပွဲတွေပြန်ပြီးဆတဲ့အနေနဲ့အခုလိုကျင်းပတာလည်းဖြစ်ပါတယ်။သမ္မတရဲ့ကျင်းပရေးနဲ့ပတ်သက်လို့တော့မင်းကွန်းတွေထုတ်တင်ကြဆဲပါ။ဒီလူလူတွေ့ဆုံပွဲမှာတက်ရောက်လာသူအများစုဟာလူငယ်နဲ့လက်တင်အမေရိကန်နယ်ပယ်တွေဖြစ်ပါတယ်။ပရိသတ်ကိုအင်ဂျီရောလေးသာဆောင်ကနေထွက်လာပြီးနှုတ်ဆက်မင်းကွန်းပြောတဲ့သမ္မတကတော့နှာခေါင်းစည်းတက်မထားပါဘူး။မြန်မာနိုင်ငံမှာတော့စနေနေ့က COVID-19 ရောဂါအကူးစက်ခံရသူ 2,100 ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးဆန်းကျင်တင်လိုက်ပါတယ်။အခုဆိုတနင်္ဂနွေလုံးမှာအကူးစက်ခံရသူ 26,000 ကျော်ရှိသွားပါပြီ။စနေနေ့မှာပဲဒီရောဂါနဲ့သေဆုံးသူနောက်ထပ် 32 ဦးရှိခဲ့တဲ့အတွက်သေဆုံးသူအခုဆိုစုစုပေါင်း 598 ယောက်ရှိသွားပါပြီ။ထိုင်ဝမ်သမ္မတကဒဏ်လူမျိုးများမှုအခြေခံပြီးအဓိပ္ပာယ်ရှိရှိတရုတ်နဲ့ဆွေးနွေးဖို့လိုလားကြောင်းစနေနေ့မှာပြောဆိုလိုက်ပါတယ်။တရုတ်ကသူတို့ပိုင်နယ်လို့ပြောဆိုထားတဲ့ထိုင်ဝမ်နဲ့တရုတ်အစိုးရတို့ကြားစီးရင်အချိန်မြင့်လာချိန်မှာထိုင်ဝမ်သမ္မတဘက်ကငြင်းချမ်းရေးကန့်လန့်လိုက်တာဖြစ်ပါတယ်။ထိုင်ဝမ်ရဲ့လူလားချက်ကိုတရုတ်အစိုးရဘက်ကအလေးထားပြီးငြင်းချမ်းရေးဆက်ဆက်ဆွေးနွေးမှုတွေမှာပူးပေါင်းဆောင်ရွက်ရင်ဒေသရင်းတင်းမာမှုတွေကိုတေချာဖြေရှင်းနိုင်တယ်လို့လည်းထိုင်ဝမ်သမ္မတကပြောဆိုလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.